Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အတန်ရဲ့2022ခုနှစ် match လ2ရက်အင်္ဂါနေနေခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါဒီကနေ့ကျမတို့ဒီဗုဒ္ဓဘုနေနေနေခင်အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့ Russia Ukraine ပထမဦးဆုံးအကြိမ်အကျဉ်းသားလဲလှယ်တဲ့အကြောင်းနဲ့ဒေတာစံတော်ချိန်နိုင်ပိုင်းအတွင်းမှာနိုင်ငံတော်အခြေပြမိကွန်းကိုသမရဘိုက်တန်ပြောကြားဖို့ရှိတဲ့အကြောင်းကြားဖို့ရှိပါတယ်။အဲ့ဒီနောက်မှာတော
့ဘူတာအမျိုးတွင်းထဲမှာတော့အယောင်ဝယ်ဒီ80ဖြစ်ကုန်တော့ပေါ့။မရှုနိုင်မကင်နိုင်တဲ့ရှင်ရခုလိုတလို့ဖွင့်ပေးတဲ့ရှင်ရအသက်ရှူပေါက်ပြီးတော့ရတာပေါ့။ပို့ပြီးတော့နည်းနည်းအသက်ရှူနည်းနည်းပြန်ချောင်းလာတော့အဲ့လိုပဲယူဆလို့ရတယ်။
ဒါကတော့ကချင်မြောက်ပိုင်းမှာလမ်းတွေပြန်ဖွင့်ပေးဖို့အခက်ကြုံနေရတဲ့ဒေသခံတွေမျှော်လင့်ချက်ကိုတင်ပြတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါဆော့ဆော့ကပြောခဲ့တဲ့ဒီသမ္မတဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမိကွန်းမှာဘာတွေပြောမလဲဆိုတာကိုလည်းကျမတို့ဆက်သွယ်မေးမြန်းထားတာကိုထုတ်လင်းဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်ကာညဆွေးနွေးကန်ကဘာတလွားခီးသွာအမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းနဲ့မြန်မာသတင်းတွေကိုမတ်သိင်္ဂီထိုင်းနဲ့ကိုစော်မှုကျော်ကပြောပြမှာပါရှင
်။ရုရှားကအင်ဂျီချင်းယူကရိန်းနိုင်ငံအပေါ်ကျူးကျော်မှု6ရက်မြောက်နေ့ဖြစ်တဲ့အင်္ဂါနေ့မှာယူကရိန်းနိုင်ငံမြို့တော်ကီယက်ရဲ့မြောက်ပိုင်းလမ်းကြောင်းတစ်လျှောက်ရုရှားတပ်ဖွဲ့တွေချီတက်နေတာနဲ့အတူပဲနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ခါခစ်မှာလည်းအင်္ဂါနေ့ကရုရှားရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေတိုးခဲ့ပါတယ်။ခါခီမျိုးလေကဒေသဆိုင်ရာအုပ်ချုပ်ရေးဌာနတိုက်ခတ်ခံရမှုဗီဒီယိုတစ်ခုကိုယူကရိန်းနိုင်ငံခြားရေးဌာနကတင်ထားတဲ့အထဲမှာတော့မျိုးလေကအဆောက်အုံမှာအကြီးအကျယ်မီးလောင်ပြီးမီးကိုးလုံးတွေတက်နေတာကိုတွေ့ရပြီးအနီးအနားမှာကားတွေဖြတ်သွားနေတာကိုလည်းတွေ့ရပါတယ်။ခါခီမျိုးရင်ပြင်မှာအင်ကာနီကရုရှားရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုဟာဆိုရင်ပြောင်းကြကြအကြမ်းဖက်မှုဖြစ်သလိုစစ်ရာဇဝတ်မှုလို့လဲယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီးကပြောဆိုပါတယ်မိပြောင်မှာမဟုတ်သလိုခွင့်လွန်မှာလည်းမဟုတ်ဘူးဒါဟာရုရှားနိုင်ငံရဲ့အကြမ်းဖက်ဝါဒဖြစ်တယ်လို့ယူကရိန်းသမ္မတကပြောဆိုခဲ့တာပါဒီတိုက်ခိုက်မှုအတွက်အနည်းဆုံး6ဦးသေဆုံးပြီး20ဒဏ်ရာရကြောင်းအရေးပေါ်ဌာနတာဝန်ရှိသူတို့ကပြောပါတယ်တနင်္လာနေ့တုန်းကခါခီမြို့တွင်အရက်ဖက်ဆိုင်ရာအခြေခံအဆောက်အုံတွေအပေါ်ရုရှားဘက်ကပြစ်ခတ်တိုက်ခိုက်မှုဟာစစ်ပွဲဆိုင်ရာဥပဒေတွေကိုချိုးဖောက်မှုဖြစ်ကြောင်းဥရောပသမ္မတနိုင်ငံခြားရေးမူဝါဒဆိုင်ရာအခြေခံဂျိုးဆက်ဘိုရက်ကအင်္ဂါနေ့မှာပြောပါတယ်။ AP သတင်းအေဂျင်စီသတင်းထောက်တွေမှတ်တမ်းရယူထားတဲ့အင်တွေကျောင်းတွေနဲ့ဆေးရုံတွေအပေါ်ရုရှားရဲ့တိုက်ခိုက်မှုအထောက်အထားတွေရှိနေပေမဲ့လည်းရုရှားဆိုရရဲ့ပြောခွင့်ရဒမီထရီပက်စကော့ကတော့စစ်ရာဇဝတ်မှုဆွဲဆိုချက်တွေကိုပယ်ချလိုက်ပြီးရုရှားတပ်ဖွဲ့တွေဟာအရက်ဖက်ဆိုင်ရာအခြေခံအဆောက်အုံတွေနဲ့လူနေ area တွေအပေါ်တိုက်ခိုက်မှုမလုပ်ဘူးလို့သတင်းတောက်တွေကိုပြောဆိုထားပါတယ်ရှင်။ယူကရိန်းကိုကျူးကျော်တိုက်ခိုက်ဖို့ရုရှားဆိုရကပြီးခဲ့တဲ့သတင်းပတ်တွင်ညွှန်ကြားခဲ့ပြီးတဲ့နောက်အင်ကာနီမှာတော့ရုရှားနဲ့ယူကရိန်းကြားပထမဆုံးအခြေဖြစ်အကျဉ်းသားလဲလှယ်ကြပါတယ်။ရုရှားတပ်ဖွဲ့တွေဘက်ကယူကရိန်းနိုင်ငံတဝန်းမြို့ကြီးမြို့ငယ်တွေအပေါ်အရှိန်မြင့်တိုက်ခိုက်လာနေတာနဲ့အတူအပြက်စီးတွေဝယုံသုံးကအခြေအနေတွေထပ်ဖြစ်နေတဲ့နေ့မှာပဲအကျဉ်းသားလဲလှယ်မှုထွက်ပေါ်လာတာပါယူကရိန်းနိုင်ငံမြို့တော်ကီယက်ရဲ့အထင်ကရအဓိက TV တာဝါဒိုင်ကြီးအပါအဝင်စစ်တွေရေးဆိုင်ရာအခြေခံအဆောက်အုံတွေနဲ့အရက်ဖက်အခြေခံအဆောက်အုံတွေလည်းတိုက်ခိုက်ခံခဲ့ရပါတယ်တိုက်ပွဲအရှိန်မြင့်နေတဲ့ကြားမှာပဲပထမဆုံးအကြိမ်ဖြစ်နှစ်နိုင်ငံကြားအကျဉ်းသားလဲလှယ်ခဲ့ကြပါတယ်ရုရှားစစ်ဘက်ဆိုင်ရာရဲတပ်ဖွဲ့ဝင်တဦးနဲ့ယူကရိန်းနယ်မြေကာကွယ်ရေးတပ်ဖွဲ့ဝင်5ဦးကိုလဲလှယ်ခဲ့ကြောင်းဆူမင်းဒေတာတွင်ကယူကရိန်းစစ်တပ်အရာရှိတဦးက Telegram ကြေညာချက်တစ်ခုမှာပြောဆိုထားပါတယ်ရှင်ယူကရိန်းကိုဂျိုတင်ချန်စီကျူးကျော်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုခွင့်ပြုလိုက်မယ်ဆိုရင်ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုကာကွယ်ရေးအထောက်အကူပြုတဲ့နိုင်ငံတကာစီးမျဉ်းစည်းကမ်းတွေစုပ်ယုပ်အာရုံသွားစီမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကသတိပေးပါတယ်။ဒီမိုကရေစီနည်းကြရွေးကောက်ခံယူကရိန်းအစိုးရကိုဖြုတ်ချရေးပူတင်အောင်မြင်ခဲ့မယ်ဆိုရင်ယူကရိန်းမှာလူ့ခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေပိုဆိုးသွားမယ်အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးက ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမင်းကွန်းမှာသတိပေးပါတယ
်။ Look at Crimea, where Russia's occupation has come with extrajudicial killings.
ရုရှားကသိမ်းပိုက်ထားတဲ့ခရိုင်းမီးယားကိုကြည်ရင်ဥပဒေမဲ့တပ်ဖြတ်မှုတွေ၊အစဖြောက်ခံရမှု၊နှိပ်စက်ညှဉ်းပန်းမှု၊မတရားဖမ်းဆီးမှု၊လူနည်းစုတွေနဲ့ဘာသာရေးအရာလူနည်းစုဖြစ်ရသူတွေအပေါ်ဖိနှိပ်မှု၊သဘောထားကွဲပြားသူတွေအပေါ်ရရက်ဆက်ဆက်ဖိနှိပ်မှုတွေထွက်ပေါ်လာပါတယ်။ရုရှားရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေချိုးဖောက်မှုအစီရင်ခံချက်တွေဟာဆိုရင်လေ나ယီနဲ့အမျှတိုးလာနေပါတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဘလင်ကင်ကမတ်လ၁ရက်နေ့ဗီဒီယိုမင်ကွန်းမှာပြောဆိုသွားပါတယ်။ယူကရိန်းပြည်သူတွေနဲ့အင်းကြီးချင်းနိုင်ငံတွေကဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေအရေးပေါ်ပို့ဆောင်ရေးအတွက်ဒေါ်လာတန်1,800ရန်ပုံငွေရရှိရေးကုလသမဂ္ဂကဖန်ကြားထားပါတယ်။ရုရှားနဲ့ယူကရိန်းကြားပဋိပက္ခတွေပြင်းထန်လာတာနဲ့အတူပဲယူကရိန်းပြည်သူ12,000နီးပါးလောက်ကယ်ဆယ်ထောက်ပံ့ဖို့လိုအပ်မှာဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ92.32 kHz 9335နဲ့9383 92.49 kHz 6153ပထမနိုင်ဝက်မှာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မူးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်မလာဒီယန်နဲ့အင်္ဂါနေ့ည9နာရီမှာသမရဂျိုးဘိုင်ဒင်ဟာသူ့ရဲ့သမရပထမနှစ်သက်တမ်းအတွင်းပထမဆုံးကြိမ်တိုင်းပြည်ခြေပြမိန့်ခွန်း State of Union ကိုပြောကြားဖို့ရှိပါတယ်သမရအခုလိုတိုင်းပြည်ခြေပြမိန့်ခွန်းပြောမယ့်အချိန်ဟာအထူးသဖြင့်တော့ကိုစစ်ကန်ယောဂါနဲ့ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲတွေကြောင့်ကမ္ဘာကြီးမှာရောအမေရိကမှာပါအကြအတဲတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရခြင်းဖြစ်ပါတယ်သမရဂျိုးဘိုင်ဒင်ပြောဆိုမဲ့မိန့်ခွန်းထဲမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲကိစ္စနဲ့ပတ်သက်ပြီးအမေရိကန်ပါဝင်ဆောင်ရွက်မှုအခြေအနေတွေကိုရှင်းလင်းတင်ပြနိုင်သလိုကိုဗစ်ရောဂါတုံ့ပြန်ဆောင်ရွက်မှုစီးပွားရေးနလန်ထဖို့လှုံ့ဆော်ချက်တွေနဲ့အလုပ်အကိုင်ပြန်လည်ရရှိလာမှုစတာတွေကိုတင်ပြနိုင်တယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်။ဒါအပြင်900ရာခိုင်နှုန်းကျော်အထိမြင့်တက်နေတဲ့ငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုကိစ္စတွေကိုလည်းမဖြစ်မနေပြောရလိမ့်မယ်လို့သုံးသပ်သူတွေနဲ့သတင်းဌာနတွေကခန့်မှန်းထားပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တဲ့ပေါ်အာရှနိုင်ငံတချို့ကလည်းတုံ့ပြန်အရေးယူလိုက်ပါတယ်။စီးပွားရေးပိတ်ဆို့အရေးယူတာတွေလုပ်လို့မရှိတဲ့စင်ကာပူနိုင်ငံကဒီရက်သက်တပတ်အတွင်းယူကရိန်းကိုကျူးကျော်တဲ့အတွက်စီးပွားရေးပိတ်ဆို့အရေးယူကြောင်းကြေညာခဲ့ပါတယ်။ဒီကိစ္စဟာနိုင်ငံငယ်လေးတွေရဲ့တည်ရှိခွင့်နဲ့ချမ်းသာကြွယ်ဝခွင့်ကိုတိုက်ခိုက်ခံရတယ်လို့ယူဆကြောင်းစင်ကာပူနိုင်ငံသားရေးဝန်ကြီးဗီဗီယန်ဘလာကာရှင်နန်ကပြောဆိုခဲ့ပါတယ်ရုရှားကယူကရိန်းကိုကျူးကျော်တဲ့ကိစ္စနဲ့ပတ်သက်ပြီးစင်ကာပူအမျိုးသားတက္ကသိုလ်ကတွဲဘက်ပါမခလင်တိုင်ဝေကတော့
It takes sovereignty very seriously. The thinking is that if a vulnerable country can be overrun
အချို့ချာအာဏာကရေးကြီးပါတယ်အားနည်းတဲ့နိုင်ငံငယ်လေးတစ်နိုင်ငံတိုက်ခိုက်ခံရတယ်ဆိုရင်အခြားနိုင်ငံငယ်လေးတွေလည်းတိုက်ခိုက်ခံရနိုင်ပါတယ်လို့ပါမခလင်တိုင်ဝေကပြောဆိုသွားတာပါစင်ကာပူရဲ့စီးပွားရေးပိတ်ဆို့အရေးယူမှုဟာ44နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ပါတယ်။ VNN ကနေကမ္ဘောဒီးယားကိုကျူးကျော်တုန်းကနောက်ဆုံးပိတ်ဆို့အရေးယူမှုလုပ်ခဲ့ပါတယ်။ရုရှားကိုတုံ့ပြန်အရေးယူတဲ့အထက်မှာအာရှကကမ္ဘာစီးပွားရေးတတရအင်အားကြီးဂျပန်နိုင်ငံလည်းပါဝင်ပါတယ်။ဒါ့အပြင်တောင်ကိုရီးယားနဲ့ဩစတြေးလျနိုင်ငံတွေကလည်းအလားတူကျင်းပပါတယ်။ဒီနိုင်ငံတွေအနေနဲ့ရုရှားအပေါ်စီးပွားရေးငွေရေးကြေးရေးနဲ့နည်းပညာပစ္စည်းတွေကိုပိတ်ဆို့အရေးယူတော့မှဖြစ်ကြောင်းပြည်ကရဲ့ရတတပတ်တွေအတွင်းကကြေညာခဲ့ပါတယ်ယူကရိန်းပေါ်ကျူးကျော်တိုက်ခိုက်တဲ့အတွက်ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုနိုင်ငံတကာအားကစားပြိုင်ပွဲတွေမှာပါဝင်ခွင့်ပိတ်ပင်ကြောင်းကမ္ဘာအားကစားအဖွဲ့ချုပ်တွေကအင်္ဂါနေ့မှာကြေညာလိုက်ပါတယ်ကမ္ဘာချက်တောင်အဖွဲ့ချုပ်ကတနင်္လာနေ့တုန်းကရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေမှာပြုလုပ်မဲ့ပွဲစဉ်တွေကိုဖျက်သိမ်းလိုက်ပြီးဒီနိုင်ငံကအားကစားသမားတွေပါဝင်ခွင့်ကိုလည်းအင်္ဂါနေ့မှာပိတ်ပင်လိုက်ပါတယ်ဒါပေမဲ့ဒီတစ်ပတ်အတွင်းစပိန်နိုင်ငံမှာကစားမဲ့ကစားပွဲအတွက်တော့နိုင်ငံကိုကိုစားမပြုဘဲလူပုဂ္ဂိုလ်တူချင်းအနေနဲ့သာကစားခွင့်ပြုပါမယ်။ဘလာရုစ်နိုင်ငံဟာလည်းရုရှားကယူကရိန်းကိုကျူးကျော်ရမှာမဟာဗျူဟာကျတဲ့ကူညီထောက်ပံ့မှုတွေပေးတဲ့အတွက်ဘလာရုစ်နိုင်ငံကိုလည်းပိတ်ပင်တာဖြစ်ပါလေ။ကမ္ဘာလေလောအဖွဲ့ချုပ်ကလည်းရုရှားရဲ့ကျူးကျော်မှုကိုပြင်းထန်စွာရှုတ်ချလိုက်ပြီးရ ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုပြိုင်ပွဲဝင်ခွင့်တွေကနေပိတ်ပင်လိုက်ပါတယ်။ဒါအပြင်တင်းငွေနေတဲ့တုန်းကနိုင်ငံတကာတင်းနစ်အဖွဲ့ချုပ်ကလည်းရုရှားနဲ့ဘယ်လာရုစ်ပွဲစဉ်တွေကိုဖျက်သိမ်းပိတ်ပင်ခဲ့ပါတယ်။ကမ္ဘာစကိတ်စီးနဲ့ဗောလီဘောအဖွဲ့ချုပ်တွေကလည်းအလားတူပိတ်ပင်ခဲ့ကြပါတယ်။ FIFA ဘောလုံးအဖွဲ့ချုပ်ကလည်းရုရှားအမျိုးသားအသင်းကိုဒီနှစ်ကမ္ဘာဖလားပွဲကနေထုတ်ပယ်ခဲ့သလိုအမျိုးသမီးအသင်းကိုလည်း2022ခုနှစ်ယူရိုဖလားပြိုင်ပွဲကနေထုတ်ပယ်ခဲ့ပါတယ်။ဟောင်ကောင်မှာကိုဗစ်ကူးစက်မှုတွေမြင့်တက်လာနေတဲ့အတွက်ဟောင်ကောင်ကျွန်းတစ်ခုလုံးအင်္ဂါနေ့မှာသွားလာမှုကန့်သတ်တဲ့လော့ကဒေါင်းချမှတ်လိုက်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလင်းကတော့မစိုးရင်ကြဖို့နဲ့လူတိုင်းကိုဗစ်မစစ်မနေရအစီအစဉ်ကိုလိုက်နာကြဖို့ပြောဆိုလိုက်ပါတယ်။ဟောင်ကောင်ကျွန်းမှာရှိတဲ့လူဦးရေ9သန်းခွဲကျော်ကို9ရက်ကျော်ကြာကိုဗစ်စစ်ဆေးမဲ့အစီအစဉ်ကိုမတ်လဒုတိယလဝက်အတွင်းစတင်ပြုလုပ်တော့မှာဖြစ်ပါတယ်။ကိုဗစ်စစ်ဆေးမှုတွေကို9ရက်အတွင်းသုံးချိန်ပြုလုပ်သွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ February လတည်းတုန်းကကူးစက်မှုဟာတရက်ကို100ကျော်လောက်သာရှိခဲ့ပြီးပြီးခဲ့တဲ့တနင်္လာနေ့ကတော့ကူးစက်မှုဟာ34ဆတိုးလာခဲ့ပြီးယောဂပိုးကူးစက်ခံရသူပေါင်း 34,000 ကျော်တွေ့ရှိရတဲ့အတွက်အင်္ဂါနေ့မှာအခုလိုကန့်သတ်မှုတွေပြုလုပ်လိုက်တာဖြစ်ပါတယ
်။မတ်သိန်းကြီးထိုင်းနဲ့ကိုစော်မိုးကြပါရှင်ဗုဒ္ဓဘူးနေနေခင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါအခုတော့စောစောကသတင်းထဲမှာကြားခဲ့ရတဲ့အတိုင်းဒေတာစံတော်ချိန်အင်္ဂါနေ့ည9:00မကြာခင်အချိန်ပိုင်းအတွင်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသူ့ရဲ့ပထမဆုံးအကြိမ်ဒီနိုင်ငံတော်အခြေပြမိန့်ခွန်း State of Union ကိုပြောကြားတော်မှာဖြစ်ပါတယ်သမ္မတအခုလိုတိုင်းပြည်အခြေပြမိန့်ခွန်းပြောမယ့်အချိန်ဟာအထူးသဖြင့်ဒီ COVID ကပ်ရောဂါနဲ့Russia Ukraine အရေးတွေကြောင့်ကမ္ဘာကြီးမှာရောအမေရိကမှာပါအကျက်အတဲတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရခြင်းဖြစ်ပါတယ်။ဒါကြောင့်ဒီသမ္မတဘိုင်ဒန်ပြောမဲ့မိကွန်းနဲ့ပတ်သက်လို့လည်းကြိုတင်အသိပေးတာမျိုးတော့မရှိသေးပါဘူး။အခုဒီလေးလာသူတွေနဲ့အင်ဖြူတော်ပြောခွင့်ရသူတွေကတော့သမ္မတဘိုင်ဒန်ဘာတွေပြောမယ်ဘာတွေပြောနိုင်တယ်လဲဆိုတာကိုခံမှန်းပြောဆိုထားပါတယ်။ဒါနဲ့ပတ်သက်လို့လေးလာစောင့်ကြည့်နေတဲ့ကိုစော်မူကျော်ကိုကျမတို့ဆက်သွယ်မေးမြန်းထားပါတယ်။
အဓိကတော့ဘာတွေပြောမလဲခမ်းမန်းပြောဆိုကြတော့ပေါ့လေဟုတ်ပါတယ်ခုကဒီအချိန်တွေကကိုဗစ်ကြောင့်ဖြစ်တဲ့အချိန်ကောနောက်ပြီးတော့ရုရှားကယူကရိန်းကိုကျူးကျော်တဲ့အချိန်တွေဒီကြောင့်တော်တော်အခက်အခဲတွေတော့ရင်ဆိုင်နေရပါတယ်အဲ့ဒီဘာတွေပြောကြမလဲဆိုတာဟိုဒီဂျိုတင်သုံးသတ်တာတွေရှိပါတယ်အဲ့ဒီအထဲမှာဒီသမရဘိုင်ဒန်ကမဖြစ်မနေပြောမဲ့အထဲမှာပါမဲ့အချက်တွေကတော့ဒီတစ်ရုရှားယူကရိန်းရေးကိစ္စကိုပြောနိုင်တယ်နှစ်ကတော့ကိုဗစ်ရောဂါတုံ့ပြန်ဆောင်ရွက်မှုအခြေအနေသုံးကအမေရိကမှာနှစ်ပေါင်း40အတွင်းအမြင့်ဆုံးမြင့်တက်နေတဲ့ငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းကိစ္စတွေပြောနိုင်တယ်။နောက်နံပါတ်4ချက်ကတော့သမ္မတဘိုင်ဒန်ရဲ့အမေရိကမှာဒီအခြေခံအစားအဝေးမှိုက်ကိစ္စတွေအပါအဝင်ပေါ့နော်။ဒီ infrastructure တွေအမေရိကဒီအခြေခံအစားအဝေးတွေပြင်ဆင်ဖို့ဒီလွတ်တော်အားနဲ့အတည်ပြုပေးဖို့ဒီဥပဒေသစ်ကိစ္စကိုလည်းဆွေးနွေးနိုင်တယ်လို့ခန့်မှန်းထားပါတယ်။နောက်ပြီးတော့ဒီပြီးခဲ့တဲ့ရက်ကသမ္မတအိမ်ပြူတော်ပြောခွင့်ရအမျိုးသမီးဂျန်ဆာကီကတော့သမ္မတမိန်ခွန်းထဲမှာပြောနိုင်တဲ့အကြောင်းအရာတချို့ကိုပြောပါတယ်အဲ့ဒီထက်မှဘာပါလဲဆိုလို့ရှိရင်ကလေးသူငယ်စောက်ရှောက်ရေးတက်ကြီးရွယ်အိုစောက်ရှောက်ရေးလူနာတွေအတွက်စေဝါရေးကုန်ကြစေဝါကုန်ကြစည်းတက်တာမဲ့ကိစ္စတွေပါဝင်တဲ့ဒီအခြေခံအစားအဝေးတွေပြင်ဆင်မဲ့ကိစ္စကိုလွတ်တော်ကအတည်ပြုဖို့ကိစ္စကိုလည်းဆွေးနွေးနိုင်တယ်လို့ပြောဆိုထားပါတယ်ဒါအပြင်ဒီရုရှားယူကရိန်းစစ်ပွဲမှာဒီအမေရိကန်ကအဓိကနေရာကနေပါဝင်ပြီးတော့ပေါ့နော်ဒီအနောက်တိုင်းနိုင်ငံတွေစီရောပြီးတော့ဒီရုရှားကိုတုတ်ပြန်ဆောင်ရွက်တဲ့ကိစ္စတွေကိုရှင်းပြနိုင်တယ်လို့ဒီအမေအင်ဗျူတော်ပြောခွင့်ရပုဂ္ဂိုလ်ဂျန်ဆာကီကတော့ပြောဆိုထားတာရှိပါတယ်ခင်ဗျအ
ဲ့တော့သမ္မတဘိုင်ဒန်ကသူပြောမဲ့ဒီနိုင်ငံတော်အခြေပြမိကွန်းထဲမှာသူ့အစိုးရရဲ့ဒီစွမ်းဆောင်ချက်တွေပေါ့လေဒါတွေနဲ့ပတ်သက်ပြီးတော့သူဘာတွေကိုအဓိကပြောမယ်လို့ရောခံမှန်းကြလဲရှင်
ဟုတ်ကဲ့ပါခင်ဗျပုံမှန်အားဖြင့်တော့သမရတွေကသူတို့လုပ်တာတွေရဲ့တိုးတက်မှုကောင်းမှုတွေကိုအဓိကပြောတာအဓိကပြောကြပါတယ်အခုဒီဘိုင်ဒန်ပြောမဲ့အထက်မှာခံမှန်းရတာပေါ့ခံမှန်းရတာဆိုလို့ရှိရင်ကတော့ဒီ COVID-19 တုံ့ပြန်ဆောင်ရွက်မှုအကြောင်းတွေကိုပြောနိုင်ပါတယ်ဘာဖြစ်လို့ဆိုတော့ဒီတနိုင်ငံလုံး COVID ကာကွယ်ဆေးတွေတော်တော်များများထိုးပြီးတဲ့အခြေအနေရှိပါတယ်နောက်ပြီးတော့ဒီအမေရိကန်နေပြီးတော့တကဘာလုံးကိုဒီ COVID ကာကွယ်ဆေးပေါ့နော် COVID-19 ကာကွယ်ဆေးတွေဖြန့်ပေးခဲ့တာတွေရှိပါတယ်အပြင်အခုလောလောဆယ်မှာကိုဗစ်ကူးစက်မှုနှုန်းတွေကကျလာပါတယ်ပြီးခဲ့တဲ့ရက်ကဆို CDC ကနေပြီးတော့ခုနလိုဒီညနေဖုန်းတတ်တာတောင်မှလူအရင်တတ်မလူအရင်မတတ်နဲ့ဆိုတာမျိုးတွေပေါ့နော်ပြောင်းလဲတာမျိုးရှိတယ်အခုသမရဘိုင်ဒန်တောင်စကားပြောရင်ညနေဖုန်းမတတ်ဘူးလို့ ပြောထားတာကျွန်တော်တို့တွေ့ရပါတယ်သတင်းတွေမှာနောက်တစ်ခုကတော့ဒီကိုဗစ်အကြက်တဲရနေပြီးတော့စီးပွားရေးအရာလွတ်မြောက်လာအောင်ရုန်းထွက်နိုင်လာလာနိုင်တယ်လို့အမေရိကန်ဒီအင်ဂျူရောနဲ့သမရဘက်ကတော့ပြောဆိုထားတာရှိတယ်ဒီကိစ္စတွေလည်းသူပြောနိုင်ပါတယ်နောက်အလုတ်အကိုင်ပြန်လဲရရှိလာမှုတွေတိုးတက်လာတယ်ဆိုတာမျိုးတွေပြောနိုင်ပါတယ်နောက်ပြီးတော့ဒီအမေရိကန် GDP ကတော့အချိန်ကြီးခိုင်နေသေးပဲဖြစ်တယ်ပေါ့နော်ဒီလိုအခြေအနေတွေစတဲ့ကောင်းတာတွေကိုသူပြောဆိုနိုင်တယ်လို့အဲခံမှန်းပြောဆိုထားတာရှိပါတယ်ဒါအပြင်ဒီပထမအဆုံးအနေနဲ့ပေါ့နော်လူမဲ့အမျိုးသမီးတယောက်ကိုတရားသူကြီးချုပ်အဖြစ်ခံဖို့သူသမရဘိုင်ဒန်လောက်ထားတဲ့ခန့်ထားတဲ့ကိစ္စတော့မဖြစ်မနေပြောကြလိမ့်မယ်လို့ခံမှန်းထားပါတယ်ခင်ဗျာ
ကိုစောမူကြပါရှင်ဒီသမရဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမေးခွန်းနဲ့ပတ်သက်လို့လေကျမတို့ဒီ VOA မြန်မာပိုင်းကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ဖို့ရှိတယ်လို့ဒီညထုတ်လွှင့်မဲ့ဒီ VOA မြန်မာပိုင်းရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေမှာလည်းဒီသမရပြောကြားတဲ့မိကွန်းနဲ့ပတ်သက်လို့ကောက်နှုတ်တင်ပြဖို့ရှိပါတယ်ရှင်။ဒါကြောင့်ကျမတို့အစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါ။မကြာခင်မှာတော့ဒီမွန်ပြည်နယ်ဘက်မှာဒီစားကွင်းတွေမိုးကြီးလို့ပျက်စီးတဲ့အခြေအနေကိုကြားဖို့ရှိပါတယ်။အခုတော့ကချင်ပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါရှင်။ကချင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မြစ်ကြီးနားဆွန်ဘရာဘွန်ပူတာဝူလမ်းအသွာလာဖြတ်တောက်ခံထားရတဲ့အတွက်ဒေသခံတွေအစားအစာနဲ့ကုန်ပစ္စည်းပြက်လက်မှုတွေကြုံနေရပါတယ်။ဒါကြောင့်အခြေခံစားကုန်နဲ့ဆက်သုံးစီတွေတည်ယူနိုင်ဖို့မြစ်ကြီးနားပူတာဝူလမ်းကိုဒီကနေ့ကစပြီးတော့အကန့်အသတ်နဲ့ပြန်ဖွင့်ပေးမယ်လို့ပူတာဝူခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့ကျွန်မဆက်ပြီးတော့ပြောပြမှာပါ။
ကချင်ပြည်နယ်ပူတာအောင်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင်အဖွဲ့ KIA ဒေသကာကွယ်ရေး PDF တပ်ဖွဲ့တွေကြားနေတိုင်းနီးပါးတိုက်ပွဲတွေဖြစ်နေတဲ့အတွက်နယ်မြေလုံခြုံရေးအရာဆိုပြီးနှစ်ဖက်စလုံးကလမ်းပန်းဆက်သွယ်ရေးကိုအသီးသီးဖြတ်တောက်ထားပါတယ်။လမ်းပန်းဆက်သွယ်ရေးပြတ်တောက်နေလို့ဆက်သုံးစီအပါအဝင်အခြေခံစားတောက်ကုန်နဲ့ဆေးဝါးတွေလည်းအဆမတန်ဈေးတက်နေတာပါ။မြစ်ကြီးနားဆွန်ဘရာဘွန်နဲ့ပူတာအိုလမ်းကိုယာယီပိတ်ထားရာကနေမက်ရှလာ၂ရက်ဗုဒ္ဓဘုနေ့ကစပြီးဆက်သုံးစီနဲ့ကုန်တင်ရင်တွေကိုဖြတ်တန်းသွားလာခွင့်ပြုမယ်လို့ပူတာအိုခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။အခုလိုလမ်းတွေပြန်ပွင့်သွားရင်ကုန်စီပြန်ပြီးစီးဆင်းနိုင်မယ်လို့ဒေသခံတွေဘက်ကမျှော်လင့်နေပါတယ်။
မျိုးရင်းချင်းနေရတော့လောဆယ်လူကိုအကုန်လုံးပြောမှဆိုပြက်လူနီးနီးဟောလှူရှားမှုပိုင်းဆိုင်ရာမှာတော့တော်တော်လေးကိုရက်တန့်တဲ့လောက်ကိုဖြစ်သွားတယ်။ဒီပူတာအမျိုးတွင်းထဲမှာတော့အယောင်ဝယ်တွေ80ဖြစ်ကုန်တော့ပေါ့။မရှုနိုင်မကင်နိုင်တဲ့ချိန်ကခုလိုတလို့ဖွင့်ပေးတဲ့ချိန်ကအသက်ရှူပေါက်ပြီးတော့ရတာပေါ့။ပို့ပြီးတော့နည်းနည်းအသက်ရှူနည်းနည်းပြန်ချောင်းလာတော့ပေါ့။အဲ့လိုပဲယူဆလို့ရ
မြစ်ကြီးနားဆွန်ဘရာဘွန်ပူတာအိုလမ်းပိုင်းမှာတိုက်ပွဲတွေပြင်းထန်လို့ဖေဖော်ဝါရီလ22ရက်ကစပြီးဖြတ်တန်းခွင့်ယာယီပိတ်ထားခဲ့တာပါ။ကုန်စီစီးဆင်းမှုပြတ်တောက်ခဲ့လို့ပူတာအိုမြို့ရင်းမှာ73စီပြတ်တောက်မှုတွေလည်းဖြစ်ခဲ့ပါဗျ။ဈေးတွေကလည်းအဆမတန်တက်ခဲ့တာပါ။အသွာအလာလုံးလို့မရတဲ့အတွက်လူနာတွေကိုမြစ်ကြီးနားမြို့ကိုပို့ဆောင်ဈေးကူးလို့တောင်မရဘူးလို့ဒေသခံတအူးက VOE ကိုပြောပါဗျ။
ခက်ခဲတာဘယ်လောက်ဖြစ်သွားလဲဆိုတော့တချို့ကြတော့လို့မှုပေါ့။ဒီကနေ့ပဲဆင်းမယ်ဟိုအရေးပေါ်ဒူနာလေးဆိုရင်ဂိမ်းတင်လို့မရတဲ့ဟာဥပမာဆိုပါစို့လိန်ပေါ်မှာကြအောက်ဆီဂျင်တွဲပြီးမှတည်လို့မမရမြေပြတ်မှာကြတော့အောက်ဆီဂျင်တွဲပြီးတည်လို့ရတဲ့ပရာဟိတလုပ်ငန်းလုပ်တဲ့လူတွေအခက်အခဲတွေ့တယ်ခွဲစိတ်ကူးတာဖို့လိုအပ်တဲ့ယောဂအခြေအနေဆိုးရွားတဲ့လူတွေဆိုလည်းအခက်အခဲအမျိုးစုံကြုံတယ်ပြီးရင်ခုနတွားလာမှုဟိုကုံတွဲတဲ့အပိုင်းဥပမာကျွန်တော်ဘူတာဝကနေခေါင်းလံမှုကုံတွဲတဲ့အပိုင်းမှာလည်းအခက်အခဲမျိုးဖြစ်သွားတယ်လောက်ဒီဖြစ်သွားလဲဆိုတော့စီတာရှာရတဲ့ကြောင့်ခါတိုင်းကပန်းနှင်းတင်ဖြီးကိုကားတစ်စီးကိုအလွန်ဆုံးဆို၄သိန်းခွဲဆိုရင်သွားလို့ရတယ်ဟိုကားငါပြီးသွားတာပေါ့အခုက၁၀သိန်းကျော်လောက်တောက်တယ်ကားက
ပူတာအုံမြို့မှာဖွင့်လှစ်ထားတဲ့စီဆိုင်တချို့မှာရောင်းချဖို့စီမရှိတော့လို့စိုင်ပိတ်ထားရတဲ့အထိဖြစ်နေပါတယ်တာရေးနာရေးကူညီဆောင်ရွက်ပေးနေတဲ့ပရာဟိတယင်တချို့လည်းစီမရှိတော့လို့ပြတ်တောက်သွားမှာကိုလည်းဒေသခံတွေကစိုးရိမ်နေကြတာပါကိုဗစ်ကယောဂါကာလမှာကျန်းမာရေးအတွက်မရှိမဖြစ်လိုအပ်တဲ့ဆေးပစ္စည်းတွေလည်းဝယ်မရတဲ့အခြေအနေဖြစ်ခဲ့တယ်လို့ပူတာအိုမျိုးရင်းမှာဖွင့်လွှတ်ထားတဲ့ဆေးဆိုင်ပိုင်ရှင်တအူးကပြောပါတယ
်။တချို့ဆေးတွေဆိုတော်တော်လေးပြတ်သွားရေးကြာပြီတပတ်လောက်ရှိတော့ပေါ့နော်ဟိုလိုင်းမဖွင့်သေးဘူးဆိုတော့မာရင်လည်းမရောက်တော့အဲ့လိုမျိုးခုမှဖွင့်မယ်ဆိုတော့အခုပြန်မာထားတယ်အဲ့လိုအနေထားမှာပဲမဖွင့်တော့ဆေးကတော့ပြက်လက်နေအောင်မှာပဲအဲ့လိုဖြစ်တော့မှာ
အခုလိုအခြေအနေကြုံနေရချင်းပူတာအိုမြစ်ကြီးနားလမ်းကနေကုန်ပစ္စည်းနဲ့ဆက်သုံးစီတွေကိုတည်ယူပို့ဆောင်နိုင်မယ်ဆိုတဲ့အပေါ်ဒေသခံတွေအတော်လေးမျှော်လင့်နေကြပါဗျ။မြစ်ကြီးနားဆွန်ဘရာဘွန်ပူတာအိုလမ်းပိုင်းကို မနေ့6နိုင်ကနေညနေ5နိုင်အတွင်း73စီနဲ့ကုန်တင်ရင်တွေကိုဖြတ်တန်းတည်ဆောင်ခွင့်ပြုမယ်လို့ပူတာဝခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဒါပေမဲ့သွာလာခွင့်ပြုမဲ့အထဲမှာခီးတဲ့တင်ရင်တွေမပါသေးတယ်လို့စစ်ကောင်စီနဲ့ပတ်သက်တဲ့ထုတ်ကုန်ပစ္စည်းတွေနဲ့စစ်သားတွေစစ်လက်နဲ့ရိတ်ခါတွေကိုလည်းသွာလာခွင့်မပြုဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်။ဒါကရန်ကုန်ကလာတဲ့သတင်းကိုပြောပြခဲ့တာပါ။အခုဆက်လက်ပြီးတော့လည်းနောက်ထပ်ရန်ကုန်ကပေးပို့တဲ့သတင်းကိုကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံတောင်ပိုင်းမွန်ပြည်နယ်အတွင်းမှာအခုနှစ်စံပိုင်းကအချိန်အခါမဟုတ်မိုးရေရွာလို့ပြည်နယ်ထဲကနေလန်းစားလုပ်ငန်းတွေထိခိုက်နေပါတယ်။အထူးသဖြင့်ဖိုးငားရတဲ့လုပ်ငန်းတွေဆုံးရှုံးမှုများတယ်လို့စားလုပ်ငန်းရှင်တွေကပြောပါတယ်။စားလုပ်ငန်းတွေထိခိုက်နေတဲ့အတွက်စားချက်တောင်သူတွေလည်းဒုက္ခရောက်နေကြရတာပါ။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
မွန်ပြည်နယ်အတွင်းနေလန်းစားလုပ်ငန်းကိုတံပြူစရက်မြို့နယ်ပေါင်မြို့နယ်ရေးမြို့နယ်ဘက်မှတွင်တွင်ကြဲကြဲလုပ်ကင်ကြပါတယ်ဒီနှစ်စံပိုင်းမှာတော့အချိန်ကာမဟုတ်မိုးရေရွာခဲ့လို့နေလန်းစားလုပ်ငန်းပျက်စီးခဲ့တယ်လို့တံပြူစရက်မြို့နယ်ပင်ကြီးရွာကစားလုပ်ငန်းပိုင်ရှင်ဦးကျော်သူကပြောပါတယ
်ဒီနေ့ကမပေါ့ဘူးရွာလဲမိုးဖြစ်တယ်ဆိုတော့ဆက်နောက်တရားရကိုင်းတော့ဆိုမနစ်ကတော့60ရကိုင်းတော့ဆိုတိတဲ့ဒီ60ရကိုင်းတော့ထပ်တော့တဲ့တယ်ဒီနေ့ကတော့ပြမရနိုင်ဘူးပေါ့စားလုပ်ငန်းတွေကတော့စားတော့ပြတ်တော့ပေါ့ပြည်ပြည်တော်စီးရတော့ကောင်းတော့ကောင်းမရတော့ဘာမှမတတ်နိုင်အခုစားထွက်ကောင်းတဲ့ရာသီပဲအခုဒီနှစ်လပိုင်း၃လပိုင်း၄လပိုင်းစားထွက်ကောင်းတဲ့ရာသီပဲနှစ်လပိုင်းမှာမိုးရွာလို့နှစ်လပိုင်းလည်းတစ်ခါရွာတယ်နှစ်လပိုင်းလည်းရွာတယ်စားတော့ပြီလေကြတော့သွားပြီပေါ့
မွန်ပြည်နယ်ထဲမှာတံပြည်စရဲမြို့နယ်ဟာစားအများထွက်တဲ့မြို့နယ်တစ်ခုဖြစ်ပါတယ်မိုးလေကင်းလို့တဲ့အောက်တိုဘာလလောက်မှာညီညာအောင်ပြုပြင်ထားတဲ့စားကွက်နေတဲ့တင့်တော်တဲ့ပင်လယ်စားငန်ကြီးထည့်သွင်းပြီးနေလန်းစားကိုထုတ်လုပ်ရပါတယ်လေးလနီးပါးလောက်စားကြံထွက်တဲ့အထိနေလန်းထားရပြီးအနေကျလာတဲ့စားကြံတွေကိုသိမ့်စီရတာပါမိုးရွာသွန်းမှုမရှိတဲ့လတွေမှာစားလုပ်ငန်းလုပ်ကြတာဖြစ်လို့တစ်နှစ်မှာစားလုပ်ငန်းလုံနိုင်ခြင်းက9လလောက်သာဖြစ်ပါတယ်အခု2022ခုနှစ်မှာတော့မိုးရွာသွန်းခဲ့လို့စားကွင်းပျက်စီးမှုများပြတယ်လို့ဦးကျော်သူကဆက်ပြီးပြောပါတယ
်ရာသီဥတုကြောက်ကခရိုင်းနှစ်လိုပုံစံမျိုးကြတော့နားဆက်ရကြလုံးကြည့်ဖို့အသေးအံလောက်ရမှာဒီ၃လပိုင်းနဲ့၄လပိုင်းရခဲ့ရင်ပါ90ရက်တည်းလုပ်ပြီးခါတော့ကျွန်တော်တို့ဥပမာပိတ်တာ10တန်းဆိုရင်ကျွန်တော်တို့ကထွက်တာပေါ့မနစ်တာဆိုရင်ညာဒီဖြစ်ရတော့ပိတ်တာ10တန်းနေရာမှာ6တန်းလောက်ပဲထွက်တယ်ဒီနှစ်ကအဲ့ဒီမနစ်တာကိုမဟုတ်ရော
စားလုပ်ငန်းမှာကိုပိုင်ဖို့နဲ့အငှားဖို့ဆိုပြီးရှိနေကြပါတယ်သူများလေခွက်ကိုငှားရမ်းပြီးစားထုတ်လုပ်သူတွေဒီနှစ်တော့အရှုံးပေါ်နေတယ်လို့ဦးကျော်သူကဆက်ပြီးပြောပါတယ
်ဖို့တွေကငှားဖို့ဆိုရင်တော့နာတဲ့လူကရှုံးပေါ်နိုင်ဒီအတိုင်းဆိုသူ့ဖို့နဲ့သူပဲဆိုတော့သူတို့ဟာနဲ့သူတို့ပဲသူတို့ပြည်ပဲအဲ့ဒီလူတွေကအရင်လောက်ရဖို့အသေးတန်ပဲခုနားတဲ့လူကတော့နောက်ပိုင်းရာသီမကောင်းအောင်ပြေချပေါ့ရှုံ
းပေါင်မြို့နယ်တပင်ချောင်းကြီးကျွော်ကစားလုပ်ငန်းရှင်သူကလည်းစားကွက်ထဲစားငန်းရည်သွင်းမှုလောင်စာစီးဈေးမြင့်မားနေတယ်လို့မိုးဖြက်လို့စားကွင်းတွေပျက်စီးမှုတွေနဲ့ကြုံနေရတယ်လို့ပြောပါတယ်အခုလိုမွန်ပြည်နယ်မှာစားလုပ်ငန်းတွေကိုတင်းတင်းကြပ်ကြပ်ထုတ်လုပ်နေပေမဲ့မြန်မာတိုင်းငံလုံးကစားသုံးသူတွေနဲ့စားတောက်ကုန်လုပ်ငန်းရှင်အများစုကတော့ထိုင်းနိုင်ငံကတင်သွင်းလာတဲ့စားကိုယ်တာအသုံးပြုနေကြပါတယ်။အရေးအသွေးကွာခြားချက်ကြောင့်ထိုင်းကသွင်းလာတဲ့စားတွေကိုသုံးနေတာလို့စားတောက်ကုန်လုပ်ငန်းရှင်သူကမြင်ပါတယ်
။ကျွန်တော်တို့မွန်ပြည်နယ်ကစားကမုတ်တွေလုတ်တာတို့ခောက်ဆွဲကြောက်တွေလုတ်တဲ့နေရာတွေမှာစီမလှဘူးဗျ။သူကမဖြူဖွေးတဲ့ဥစ္စာပေါ့လေ။ထိုင်းစားတွေကြတော့မုတ်တွေကအရန်ကိုကောင်းတယ်အဲ့ရအရောင်သွေးကောင်းတာပေါ့ကျွန်တော်မွန်ပြည်နယ်စားအရောင်ကမွဲတာပေါ့ခောက်ဆွဲတို့လုပ်တဲ့လုပ်ငန်းတွေမုတ်ဘစ်ကစ်တို့လုပ်တဲ့လုပ်ငန်းတွေမှာကြတော့ဒီမွန်ပြည်နယ်ကစားတွေမသုံးကျင်ကြဘူးနောက်တစ်ခုကစူထိုင်းစားကျွန်တော်မွန်ပြည်နယ်စားတွေကြဒီတိုင်းပဲအစိုးရကစုပ်ယူထားတာမရှိဘူးစူထိုင်းစားကမထိုင်းနိုင်ဘူးထိုင်းစားတွေကြတော့ခြောက်တယ်ဗျသူကစားပွေးစားခဲတွေတစ်လုံးနဲ့တစ်လုံးကမကပ်ဘူးအရင်အသွေးမှာကြတော့အရန်ကွာတာပေါ့ဒါကြောင့်ဆေးကွက်မှာစဉ်သုံးမဲ့တူတူစဉ်ထိုင်းစားကိုပဲရွေးသုံးလဲပါတယ်ခင်ဗ
ျစားလုပ်ငန်းရှင်တွေအတွက်အဓိကအခက်အခဲကတော့စားကြမ်းတွေကိုစားကြောအဖြစ်တန်းစင်ထုတ်လုပ်နိုင်မဲ့အဆင့်မြင့်စားဆက်ကြီးတွေမရှိတာဟာနိုင်ငံတကာအဆင့်မီထုတ်လုပ်နိုင်ခြင်းမရှိလို့ပြည်တွင်းဆေးကွက်မှာနေရာရရှိမှုနေပါပြီးပြည်ပကဝင်ရောက်လာတဲ့အရေးအသွေးမြင့်စားတွေကိုမရှင်နိုင်မဲ့ဈေးနှုန်းတွေကျဆင်းနေပါတယ်မွန်ပြည်နယ်မှာတံဖြူစရက်မြို့နယ်ကယုတ်ပိကျေးရွာကြက်ခမီမြို့ဆက်ဆဲပေါင်မြို့နယ်မှာဆိုတပင်ချောင်းကျေးရွာရည်မြို့နယ်မှာဆိုရင်နှစ်ကရင်ပလန်ကီစတဲ့နေရာတွေနေလန်းစားလုပ်ငန်းကိုတွင်းတွင်းကြပ်ကြပ်လုပ်ကိုင်နေကြပါတယ်2021-2022ခုနှစ်စားရသည်မှာမွန်ပြည်နယ်မှာစားလုပ်ငန်းလုပ်ဖို့လိုင်စင်ရတဲ့စားဖို့ဧကပေါင်း4200ကျော်ရှိပြီးတန်ချိန်အားဖြင့်တော့42530ထုတ်လုပ်နိုင်မယ်လို့မွန်ပြည်နယ်စားလုပ်ငန်းဦးစီးဌာနကခန့်မှန်းထားပါတယ်ခင်ဗျာ
ကိုရဲမော်ပါရှင် ဒီကနေ့မတ်လ2ရက်နေ့ဟာဆိုရင်1962ခုနှစ်ကဘိုးချုပ်ကြီးနေဝင်ဦးဆောင်တဲ့မြမတက်မတော်ကအဲ့ဒီအချိန်ပါလီမန်ဒီမိုကရေစီအစိုးရကိုဖျောက်ချပြီးတော့စစ်အာဏာသိမ်းခဲ့တဲ့နေ့ဖြစ်ပါတယ်။အဲ့ဒီနေ့ကိုပဲမြမနိုင်ငံရဲ့လူများစုကြီးရဲ့အဓိကတိုင်းပြည်စီးပွားရေးအင်အားစုဖြစ်တဲ့တောင်သူလယ်သမားနေ့အဖြစ်လဲသတ်မှတ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့အငင်းပွားစရာတွေလည်းရှိပါတယ်။ဒီအကြောင်းကိုခင်မောင်စိုးမင်းကစူးစီးတင်ပြထားပါတယ်ရှင်။
ဒီလိုအစဉ်အဆက်အငင်းပွားစရာဖြစ်နေတဲ့မလ2ရက်နေ့ကိုတောင်သူလယ်သမားနေ့အဖြစ်အခုတိုင်ဆက်လက်အသိမှတ်ပြုကျင်းပနေကြပြီးမဲ့တောင်သူလယ်သမားတွေရဲ့အကျိုးကိုတကယ်ဖော်ဆောင်နိုင်ခဲ့ပါရဲ့လားဆိုတာစမ်းစစ်ကြည့်ရပါလိမ့်မယ်။ဗိုလ်ချုပ်ကြီးနေဝင်တိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့ကာလတွေမှာတောင်သူလယ်သမားတွေဟာမူလစိုက်ပျိုးမြင်နဲ့မသင့်တော်တဲ့စီမံကိန်းသီးနှံတွေအာရမစိုက်ခိုင်းတာတာဝန်ကျေသီးနှံဆိုပြီးရရှိလာတဲ့သီးနှံကိုမယောင်းမနေရဈေးချိုးနှိမ်ဝယ်ယူတာအမတော်ကြီးချင်းငွေကိုသီးနှံမပေါ်ခင်ချင်းချောက်တောင်းတာတွေကြုံခဲ့ကြရပါတယ်အဲ့ဒီနောက်1988ခုနှစ်ကနေဒီနေ့အချိန်အထိလဲစစ်အစိုးရကာလတွေမှာမြေသိမ်းရာသိမ်းအတင်းကျပ်လုပ်တဲ့အတွက်တောင်သူလယ်သမားတော်တော်များများဟာမြေမဲ့ရာမဲ့တွေဖြစ်ကုန်ကြရတယ်လို့တောင်သူလယ်သမားရဲ့ရာလေးလာသူတွေကပြောပါတယ်အဲ့ဒီတောင်သူလယ်သမားနေ့ကိုပြောင်းလဲပေးဖို့အတွက်တောင်သူလယ်သမားအရေးဆောင်ရွက်နေတဲ့အဖွဲ့တချို့ကအမျိုးသားဒီမိုကရေစီ NLD အစိုးရလက်ထက်တောင်သူလယ်သမားရဲ့ရာလွှတ်တော်ကော်မတီကိုတွားရောက်ဆွေးနွေးခဲ့ကြပါတယ်အဲ့ဒီအထက်ကမြန်မာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားများသက်မှတ်ကအဖွဲ့ချုပ် AFFM ကဦးဆောင်သူတူဦးဖြစ်တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
။မတ်လ2ရက်နေ့ဟာဆိုလို့ရှိရင်ဘုချုပ်ကြီးနေဝင်းတို့အာဏာသိမ်းခဲ့တဲ့နေ့ဖြစ်တယ်။ဒီအာဏာသိမ်းတဲ့နေ့ကိုမြန်မာနိုင်ငံတောင်သူလယ်သမားနေ့ဆိုပြီးတော့အဲ့လိုသက်မှတ်ခြင်းကိုပြောင်းလဲပြီးဖို့အတွက်တင်ပြခဲ့ပူပါတယ်။ပေါ့နော်အဲ့တော့ NLD ဆိုရအနေနဲ့ဒီဟာကိုသူတို့ပြောင်းလဲဖို့အတွက်စိတ်ဆန္ဒရှိတယ်ဒါပေမဲ့ဒီဟာကိုပြောင်းလဲတဲ့အခါကျလို့ရှိရင်နောက်ဆက်တွဲပေါ့ဖြစ်လာနိုင်တဲ့တမရော်နေဆိုတာဟာတော်လိုင်းကြီးနေဖြစ်သွားနိုင်တယ်ဆိုတဲ့အနေအထားတွေလည်းရှိနေတဲ့အတွက်ကြောင့်မို့လို့တက်ကလည်းမခံသူတို့အနေနဲ့အဲ့တဲ့ဟာကိုပြောင်းလဲဖို့အတွက်ခက်ခဲရှိတယ်ဆိုတဲ့အနေအထားမျိုးကိုတွေ့ရတာရှိပါလေ
တောင်သူလယ်သမားနေကိုတင့်တော်ရာနေရက်တခုခုသတ်မှတ်ရေးအတွက်တောင်သူလယ်သမားအရေးလှုပ်ရှားနေတဲ့အဖွဲ့တချို့ကစီယုံလှုပ်ရှားမှုတွေလည်းရှိခဲ့ကြပါတယ်အဲ့ဒီအထက်မှာမကွေးတိုင်းမှာအခြေစိုက်တဲ့ကျေးလက်မြေအဖွဲ့လဲပါဝင်ပါတယ်အဖွဲ့ခေါင်းဆောင်တူဦးဖြစ်တဲ့ကိုဇော်မင်းထိုက်ကဆရာဆန်တောင်သူလယ်သမားတပုံထားတဲ့နေကိုသတ်မှတ်ဖို့သူတို့အဖွဲ့တွေကစူးစမ်းနေကြတယ်လို့အခုအခါတင်းရှောင်နေရကနေပြောပါတယ်
အာနာသိန်းရဲ့နေကိုအကြံပေးတတ်မှတ်ထားတဲ့နေကိုတောင်သူလေသမားနေဆိုပြီးတော့ဒါခေါ်ဝေါ်နေတာကိုပေါ့နော်ကျွန်တော်တို့သဘောမကျပါဘူးတကယ်တော့ဒီကတောင်သူလေကိုအသုံးချတဲ့နေအဖြစ်ပဲကျွန်တော်တို့ကမြင်ပါတယ်ကြည်လက်တောင်သူလေတကယ်တမ်းကြတော့1930ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာတောင်သူလေသမားနေရဲ့ရှေ့ကနေပြီးတော့ရတ္တိခဲ့တဲ့ဆရာဆန်ဟာတော်လန်ရေးစတဲ့နေလည်းဖြစ်ပါတယ်ဗျအားကြောင့်မို့ကျွန်တော်တို့အနေနဲ့တောင်သူလေသမားနေလည်းဖြစ်ပါတယ်ဗျ
ဆရာနာသိန်းတဲ့နေ့ကိုတောင်သူလယ်သမားနေ့အဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတုန်းကလည်းဆက်လက်အသိမှတ်ပြုခဲ့ကြသလိုလွတ်လပ်တဲ့မီဒီယာတချို့ကလည်းတခုတ်တရဖော်ပြတာတွေရှိခဲ့ပါတယ်ဒါအပြင်တောင်သူလယ်သမားအရေးဆောင်ရွက်နေကြတဲ့လွတ်လပ်တဲ့အဖွဲ့အစည်းတချို့ကတောင်မှအခမ်းအနားတွေပြုလုပ်ခဲ့ကြတာတွေရှိပါတယ်ခင်ဗျာ
ကိုခင်မောင်စိုးမင်းပါရှင်ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်နေပါတယ်website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်း VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေသတင်းတွေကိုအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်။ Radio ကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်မီကြည့်ရှုနားဆင်နိုင်ကြပါရှင့်။ကျွန်မတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါရှင့်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။ အီးမေးလ်လိပ်စာကိုတည်ချမှတ်အောင်ရေးဖို့လိုလိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါရရှင်မြန်မာစံတော်ချိန်နေနဲ့6နာရီခွဲပါပြီအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒီထုတ်ဖောက်တယ်ဆိုတာထက်ဒီစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံအားလုံးဟာဒီစာချုပ်တွေကိုဒီဥပဒေတွေကိုလိုက်နာဖို့တာဝန်ရှိပါတယ
်ဒါကတော့ဒီ ICJ တရားရုံးမှာမြန်မာနဲ့ဂမ်ဘီယာအမှုကြားနာခဲ့တာနဲ့ပတ်သက်လို့ရှေ့အလားလာသုံးသက်ဆွေးနွေးထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်။တခါကဘာတလွှားခီးသွွားအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်။တနင်္ဂနွေနေ့ညနေကကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာကုလအထွေထွေညီလာခံအရေးပေါ်အစည်းအဝေးခေါ်ယူဖို့အများစုဆုံးဖြတ်ချက်နဲ့အတည်ပြုချမှတ်ခဲ့ပါတယ်။ရုရှားကယူကရိန်းကိုဝင်ရောက်သိမ်းပိုက်မှုချက်ချင်းဒီရပ်တန့်ဖို့နဲ့ရုရှားတပ်တွေပြန်ပြီးဆုတ်ခွာဖို့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုရုရှားကဗီရိုအာနာသုံးပြီးကန့်ကွက်ခဲ့ပြီးတဲ့နောက်မှာတော့အရေးပေါ်အထွေထွေညီလာခံကျင်းပဖို့ဆုံးဖြတ်ခဲ့တာပါ။အမေရိကန်နဲ့ဒီဥရောပနိုင်ငံတွေကတော့ရုရှားပေါ်ပိတ်ဆို့တန်ခတ်မှုတွေချမှတ်ပြီးတော့ယူကရိန်းနိုင်ငံကိုစစ်လက်နက်ဆိုင်ရာရောဒီဒုက္ခသည်တွေအတွက်ရောအကူအညီတွေအထောက်ပံ့တွေပေးနေပါတယ်။ Irish Adversity ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင
်ယူကရိန်းမြို့တော် Kiev ကိုရုရှားတွေကဒုစစ်စင်တိုက်ခိုက်နေချိန်မှာပဲအမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေကရုရှားရဲ့ VDB နဲ့ Sberbank အဓိကဘဏ္ဍာခုကိုပိတ်မထားပိတ်ဆို့တိုက်ခတ်လိုက်ပါတယ်နိုင်ငံရဲ့ဘဏ်လုပ်ငန်းတစ်ဝက်လောက်ကိုအဲဒီဘဏ်တွေကထိန်းချုပ်ထားတာပါ။အိမ်ပြည်တော်ပြောခွင့်ရယန်ဆာကီက ABC This Week အစီအစဉ်မှာအခုလိုပြောပါရယ်
။ With the global community, we have now
ရုရှားကဘဏ်နဲ့ငွေကြေးအဖွဲ့အစည်း80ရာခိုင်နှုန်းလောက်ကိုတန်ခတ်ပိတ်ဆို့လိုက်တာကြောင့်သမ္မတပူတင်နဲ့ရုရှားအစိုးရအတွက်အလွန်အခက်ကြုံစေပါလိမ့်မယ်။စီးပွားရေးကဏ္ဍမှာသာမကဘဲနဲ့သူတို့ရဲ့စီးရေးကဏ္ဍကိုတိုးချဲ့တဲ့နေရာမှာရောဒီပညာကဏ္ဍကိုပါထိခိုက်စေမှာပါ
။ယူကရိန်းကိုရုရှားချူကျော်မှုကြောင့်အနောက်နိုင်ငံတွေနဲ့တင်းမာမှုတိုးလာချိန်မှာပဲသမ္မတပူတင်ကနေတိုးကောင်းဆောင်တွေဟာရုရှားစီးပွားရေးအထည်နာစေမဲ့ဒဏ်ခတ်မှုတွေချမှတ်ပြီးရန်လိုတဲ့ကြေညာချက်တွေထုတ်ပြန်နေတယ်လို့ပြောကြားပြီးတိုက်ခိုက်ရေးအထူးတပ်ဖွဲ့တွေမှာနျူကလ িয়ার တားဆီးရေးတပ်တွေကိုပါထည့်သွင်းချထားဖို့ရုရှားကာကွယ်ရေးဝန်ကြီးကိုတနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။ American ဆိုင်ရာယူကရိန်းသံမတ် Oksana Makarova က
This is a full-fledged unjust war.
နိုင်ငံခြားအပြင်းထန်တိုက်ခတ်ကြတာဖြစ်ပြီးဒီစစ်ပွဲဟာမတရားတဲ့ကျူးကျော်စစ်ဖြစ်လို့အမေရိကန်စစ်ပွဲရေးလုပ်ငန်းတွေအနေနဲ့စဉ်းစားသင့်ပါတယ်။ဗန္ဒာရေးဝန်ကြီးလည်းဖြစ်ခဲ့လို့ယင်းဒီမြောက်နံမှုနဲ့ပတ်သက်ပြီးစဉ်းစားရခက်နိုင်ပေမဲ့လည်းယူကရိန်းမှာကျူးလွန်ခဲ့တဲ့လုပ်ရက်တွေကြောင့် The Hague မှာရင်ဆိုင်ဖြစ်ရှင်းရမယ့်သူတွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးမဟုတ်ပဲကိုယ့်ရဲ့ဂုဏ်သိက္ခာကိုထိန်းသိမ်းဖို့အချိန်ရောက်ပြီလို့ထင်ပါတယ်။
ရုရှားကျူကျော်စစ်ကြောင်းအရက်သားအများပြားပါဝင်လာတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေဟာမြို့တော် Kiev နဲ့တခြားအဓိကမြို့ကြီးတွေမှာရုရှားတပ်တွေကိုခုခံတိုက်ခိုက်နေပါတယ်အချက်အလက်အတိမပြုနိုင်သေးတဲ့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာဆိုရင်လည်းရုရှားစစ်ရင်တန်းကိုဒရုန်းနဲ့တိုက်ခိုက်ခဲ့တာကိုတွေ့ရပါတယ်နောက်ထပ်စစ်ရေးအရာအကူအညီလိုကြောင်းလည်းသူတို့ကတောင်းဆိုပါတယ်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီဝင် Republican ထက်လွတ်တော်အမတ် Tom Cotton ကအစိုးရရဲ့ပိတ်ဆို့တံခတ်မှုဟာတိတ်ထိရောက်မှာမဟုတ်ကြောင်း ABC This Week အစီအစဉ်မှာအခုလိုပြောကြားခဲ့ပါတယ
် It's time to remove all Russian financial institutions from the international payment system
နိုင်ငံတကာငွေကြေးကွန်ရက်စနစ်ကနေရုရှားကိုဖယ်ထုတ်ရမယ်အခြေအနေပါငွေကြေးစည်းဝင်စေတဲ့ရေနံနဲ့ဓာတ်ငွေတင်ပို့မှုကိုလည်းဖြတ်တောက်ရပါမယ်တင်ကားဖြတ်လက်နက်တွေလေယာဉ်ပစ်မစ်ဆိုင်းတွေလက်နက်73စီထောက်ပံ့မှုတွေရှေ့တန်းစစ်မျက်နှာရောက်အောင်အမြန်ဆုံးပို့ဆောင်ပေးဖို့လိုပါတယ်တကယ်တော့လွန်ခဲ့တဲ့သတင်းပတ်တွေကတည်းကအဲ့ဒါတွေရောက်နေသင့်ပေမဲ့လည်းနောက်ကျတယ်ဆိုတာမျိုးမရှိတာကြောင့်အမြန်ပို့ရပါမယ်ယူကရိန်းအတွက်အချိန်သိမ့်မရှိပါဘူး
ဒါလို့အချိန်အောက်မှာပဲဘီလာရုစ်နယ်စပ်မှာရုရှားနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းမှုယူကရိန်းကသဘောတူညီလိုက်ပါတယ်။အမေရိကန်ပါဝင်ကမ္ဘာတစ်လွှာမှာယူကရိန်းထောက်ခံဆန္ဒပြပွဲတွေကျင်းပနေပြီးငြိမ်းချမ်းရေးတောင်းဆိုကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်လည်းအမေရိကန်ကွန်ဂရက်စ်လွှတ်တော်ရှေ့မှောက်မှာနိုင်ငံတော်အခြေပြမိန်ကွန်းအင်ကာနီမှာပြောကြားဖို့ရှိပါတယ်ခင်ဗျာ
။ကိုအပတ်စဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်။အခုတော့အင်ကာညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါ။ ICJ မှာရှောက်ထားချက်တွေအပေါ်သုံးသက်ချက်နဲ့ရှေ့အလားအလာတွေနဲ့ပတ်သက်လို့နိုင်ငံတကာဥပဒေကိုလေ့လာထားသူဥပဒေမဟာပွဲရာအမျိုးသမီးခွင့်ရေးလှုပ်ရှားသူမတ်ဝေဝေနုမြမရေးလေ့လာသူဒေါက်တာတင့်ဆွေတို့ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရရှင
်။မတ်ဝေနုဒေါက်တာတင့်ဆွေအခုလိုအချိန်ပေးပြီးတော့မြူရီဆွေးနွေးခန်းမှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ပါ။ကျေးဇူးပါရှင်
။ကောင်းပါပြီခင်ဗျ။
ဟုတ်ကဲ့ပါ။ကျွန်တော်ပထမဦးဆုံးမတ်ဝေနုနဲ့စားလိုက်ချင်ပါတယ်။ကျွန်တော်တို့အခုဆွေးနွေးတာကတနင်္လာနေ့ပေါ့နော်။ဒီနေ့မှာဂမ်ဘီယာကဒီတစ်ကြိမ်ပြင်ပြဆောင်လဲချက်မှာနောက်ဆုံးအပိသက်ဂမ်ဘီယာကဆောင်လဲတင်ပြသွားပါတယ်။ဂမ်ဘီယာကတင်ပြပြီးတဲ့အခါမှာဒီကနေ့ဟိုတရားသူကြီးပေါ့လေ။အဓိကဦးစီးတဲ့တဘာပိတရားသူကြီးဆိုအောင်လားမသိဘူး။ဒီကနေ့ပြီးတော့ပြောသွားတယ်နောက်ဆုံးစကားကလိုအပ်ရင်တို့အချက်လက်လိုအပ်တယ်ဆိုရင်သက်ဆိုင်ရာနိုင်ငံတွေကကိုယ်စားလှယ်တွေကိုတို့ဆက်သွယ်ပြီးတော့ချက်လက်ပြီးတောင်းမယ်ဒီကြားထဲမှာတရားသူကြီးတွေဟလာဆွေးနွေးကြမယ်သူနဲ့ကြမယ်စဉ်းစားကြမယ်ပြီးတဲ့အခါကျရင်စုံတဲ့ချက်ချမယ်ရက်ကိုကြေညာမယ်ဆိုပြီးတော့တရားသူကြီးကလည်းပြောသွားတယ်ဆိုတော့မဟုတ်ဘူးလေမဟုတ်ဘူးသိထားသလောက်ပေါ့နော်လိလာထားသလောက်ဒီကဘယ်လောက်ကြာနိုင်မယ်ထင်လဲဘယ်အချိန်လောက်များဒီတရားရုံးရဲ့စုပြတ်ချက်ထွက်လာမယ်လို့ကျွန်တော်တို့မျှော်လင့်လို့ရတယ
်ဟုတ်ကဲ့ပါကိုဟိုကျမတို့နားလည်ထားသလောက်ဆိုလို့ရှင်တော့ဒီတရားရုံးဆုံးဖြတ်ချက်ကအရင်ကြီးမကြာလောက်ပါဘူးတစ်လနှစ်လအတွင်းမှာသူတို့ဆုံးဖြတ်ချက်ကိုထုတ်ပြန်မယ်လို့သိရတယ်ပေါ့နော်ဟိုပြောဆိုချက်တွေရတော့ April လအတွင်းဖြစ်လောက်တယ်လို့ပြောကြပါတယ်ရှင်ဟုတ
် April ဆိုတော့ဒါတိတ်တော့မကြာဘူးလို့ပြောရမှာပေါ့နော်ဂျားထဲမှာတစ်လပေါ့နော်တစ်လကြော်ကြော်ပြင်ဆုံးဖြတ်ချက်ထွက်လာမှာပေါ့ဟုတ်ကဲ့ပါဒီအခုလက်ရှိရလာသွားပြီးတော့တရားမြန်မာနိုင်ငံဘက်ကသွားပြီးတော့ပြတဲ့စစ်ကောင်စီပေါ့လေစစ်ကောင်စီဘက်ကနေပြီးတော့အပြစ်သက်ရှောင်လဲချက်ထဲမှာနောက်ဆုံးအဓိကတစ်ချက်ဒီနှစ်ချက်ကအမေရိကဒီအမှုကို ICJ နေနဲ့စီပိုင်ခွင့်မရှိဘူးအမေရိကဒီအမှုကိုလက်ခံပိုင်ခွင့်မရှိဘူးဆိုတော့ဒီနေရာမှာဒီမြန်မာဖွဲ့ကောင်းဆောင်ပေါ့လေဟို ICJ ရဲ့အခေါ်အပြင်တော့ဘာပဲကအေဂျင့်ပေါ့ဒီအေဂျင့်ကဒါဥက္ကိုကိုလိုက်ဥက္ကိုလိုက်ကကျွန်တော်တို့ဒီကဆက်သွယ်မိမျက်နှာကိုဖြေထားတာမှလည်းပဲဒီ Article 8နဲ့ Article 9ပုတ်ခွဲရှင်းနဲ့ပုတ်ခွဲကူကိစ္စကိုအဓိကဖြေထားတာရှိပါတယ်ဆိုတော့ဥက္ကိုကိုလိုက်ဖြေထားတာလေးကိုကျွန်တော်တို့နားထောင်ကြည့်အောင်ပါနော
်ဟုတ်ကဲ့ပ
ါ ICJ ကိုစတင်မယ်ဆိုလို့ရှိရင် Article 8ရဝင်ရမယ်ပြီးလို့ချင်းဝင်လာတဲ့အမှုကိုလက်ခံစီရင်မယ်ခွင့်ရှိမှရှိဆိုတာက Article 9နဲ့ဆုံးပြတ်ပါတယ်။ဒါကြောင့်မလို့ Article 8ကိုချွတ်ချက်ပြုလို့မှပေးထားမယ်ဆိုရင် Article 9ကိုရောက်လာစရာမရှိဘူး။ဒီလိုပဲခိုင်ဆွဲခဲ့တဲ့အတွက်ကြောင့်မလို့ Article 8ကိုချွတ်ချက်ပြုထားခဲ့တာဖြစ်ပါတယ်။ဒါလည်းပဲမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဒီဘက်ကနေပြီးတော့မှဝင်ဆွတ်ခွင့်မပြုနိုင်အောင်ကြိုးပိတ်ထားတာဖြစ်လို့ဒါကို Article 8မလို့ Article 9နဲ့ပဲအမှုလက်ခံလို့ရတယ်ဆိုရင်ဘာအတိတ်ပဲရှိတော့မလဲဆိုတော့ယုတ်တိပြတာနဲ့
ကျွန်တော်ပြချစ်ပါရင်ဒါဥက္ကုလိုင်းဒီလိုကိုဖြေထားတာပါဆိုတော့မဟုတ်ဘူးဒီလူမျိုးတွန်းတစ်ထက်မှုတာစီကဝေးဆန်နိုင်ငံကလည်းဘောတူစာချုပ်ကိုကျွန်တော်တို့ရှေ့မှာတော့တူတော့လို့ genocide convention convention လို့ပဲကျွန်တော်တို့ဆက်သုံးတော့ဆိုတော့ဒီ convention ပါပြဋ္ဌာန်းချက်ရာဆိုရင်ဥက္ကုလိုင်းတို့ရဲ့ဒီတင်ပြချက်ကဘယ်လောက်အားကောင်းတယ်လို့အဝင်လို့မြင်
ဟိုကျမတို့နားလည်တဲ့လောက်ကအမှုအသွားလာပေါ့နော်အမှုအသွားလာပေါ့ခြေခံပြီးတော့ပြန်ပြီးတော့ဟိုကြည့်မယ်ဆိုရှင်တော့ဒီတရားရုံးကဒီအမှုကိုလက်ခံလိုက်တယ်ဆိုကြဲကိုကသူကဟို admissibility လို့ခေါ်တဲ့ဒီလက်ခံနိုင်စွမ်းရှိလို့ပေါ့နော်နောက်ရုံးမှာရုံးတော်မှာ jurisdiction ရှိလို့ဒါလက်ခံတယ်လို့ဟိုကျမတို့နားလည်ထားတယ်ပေါ့နော်ဆိုတော့ကသူတို့အခုမြန်မာက preliminary objection ကိုတင်တယ်အဲတင်တဲ့ပနမဟိုစာပေါ့နော်ညှင်းဆိုချက်ပေါ့နော်ဒီဟာကိုကြားနာတာဖြစ်တယ်ဒါကြားနာပေးရမယ့်တာဝန်လဲသူတို့မှရှိလို့ကြားနာပေးရဖြစ်တယ်ပေါ့နော်ဆိုတော့ဟို article 8နဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ယုံကဘယ်လောက်ထိကြဲကြဲပြန့်ပြန့်နဲ့ဒါကိုအတိတ်ပဲဖွင့်ဆိုမလဲဆိုတဲ့အပေါ်မှာဟိုမူတည်သွားမယ်လို့ကျမတို့ဟိုပြောလို့ရတယ်ပေါ့နော်လောလောဆယ်အထီးကတော့ဒီဥစ္စာဟာမြန်မာဘက်ကဟိုပြောဆိုချက်ဒီ article 8ပေါ်အခြေခံတဲ့ခုခံခြေဖမှုတွေဟာဆိုလို့ရှိရင်အရန်ကြီးခိုင်မာသေးတယ်လို့လည်းပြောလို့မရဘူးပေါ့နော်ဆိုတော့ဟိုကျွန်မကဟိုဒီနောက်ဆုံးပြောသွားတဲ့ဟာကိုတော့အသေးစိတ်ကျွန်တော်တို့ပြန်ပြီးတော့ဟိုမကြည့်ရသေးဘူးပေါ့နော်ဒါပေမဲ့ဟိုရေပုံရအဖြစ်နားလည်ထားတဲ့လို့ဆိုလို့ရှိရင်ဒီ article 8ကမြန်မာဘက်က understanding နဲ့ယုံရဲ့ understanding ဒီဟာရဲ့ interpretation ကဘယ်လောက်ထိယုံရဲ့ understanding နဲ့ ယုံဘက်က interpretation နဲ့မြန်မာဘက်က understanding ကဘယ်လောက်ထိဟိုထည့်ဟပ်နေတယ်လဲဟိုတဟဇာတာဖြစ်နေတယ်လဲပုံမှာအခြေခံပြီးတော့မှဒီမှုဟာအများကြီးတက်ရောက်သွားမယ်လို့ကျွန်မထင်တယ်ပေါ့နော်အဲ so နောက်ပြီးတော့လဲတခြားဒီနိုင်ငံတကာဥပဒေပညာရှင်တွေအနေနဲ့လဲပြောတာတွေကျွန်တော်တို့ဟိုတွေ့ရတာကဘာလဲဆိုတော့ဒီမြန်မာရဲ့ဒီပနာမအငင်းဆိုချက်တစ်ခုလုံးမှာပေါ့နော် preliminary objection တစ်ခုလုံးမှာစိတ်ဝင်စားစရာကောင်းတဲ့ legal argument ဟာဆိုလို့ရှင်ဒီ article 8တစ်ခုပဲရှိရလို့လည်းပြောပါရဲဆိုတော့ဒီ article 8ပေါ်မှာယုံကနေပြီးတော့နောက်ဆုံးဆုံးဖြတ်ချက်မှာဘလို့ဒီ article 8ကိုဟို interpret လုပ်ပြီးဆုံးဖြတ်မလဲဆိုတဲ့အပေါ်မှာမူတည်ပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေရာမှာကျွန်တော်တို့အခုဆွေးနွေးခန်းကိုနားဆင်နေတဲ့ကြီးစုနေတဲ့ပြည်သက်အတွက်ကျွန်တော်ရှင်းရှင်းလင်းလင်းအချက်တစ်ချက်ဒီပြထားချင်တာကမဝေနုကကိုယ်တိုင်ကလူရင်းသားမျိုးသမီးဖြစ်ပါတယ်ဒါပေမဲ့ဒီကနေ့ဆွေးနွေးခန်းမှာမဝေနုကလာလူရင်းသားမျိုးသမီးတယောက်အနေနဲ့ကြိုးစားပြုပြီးတော့လာဆွေးနွေးတာမဟုတ်ခဲနဲ့သူကနိုင်ငံတကာဥပဒေမဟာဘွဲ့ရဒါမဟာဘွဲ့ရထားသူသူဖြစ်ပါတယ်ဥပဒေမဟာဘွဲ့ရထားသူသူဖြစ်ပါတယ်ဆိုတော့ဒီကမှနိုင်ငံတကာဥပဒေကိုလည်းပဲလိလာထားသူသူဒီနေ့ကျွန်တော်တို့ဥပဒေအကြောင်းအရဆွေးနွေးပြဖို့ထိတ်ကြားထားတာဖြစ်ပါတယ်မဝေနုကလည်းဒီပေါ်မှာဒီအနေထားမျိုးနဲ့ပေါင်းဆွေးနွေးရဆိုတော့ကျွန်တော်သိပေးချင်ပါတယ်ဒါကြပြန်နေနေပါဆိုတော့ဒေါက်တာစီဒီဂမ်ဘီယာဘက်ကပြောခဲ့တာတွေမှာကြတော့ဟလာဒါဥက္ကူလိုင်းတို့ဘက်ကပြန်ပြီးတော့ပြောတာပေါ့ဂမ်ဘီယာဘက်ကပြောခဲ့တာတွေမှာဥပဒေကြောင့်ကိုမပြောဘဲနဲ့စီးကြော်ပြီးတော့ပြောခဲ့တယ်ဆိုပြီးတော့ဥက္ကူလိုင်းက VOA ကိုဖြေထားတဲ့အချိန်မှာပါပါသေးတယ်ကျွန်တော်တို့အဲ့ဒီအဖြေလေးကိုလည်းပဲနားထောင်ကြည့်အောင်ပါခင
်ဗျာဒီဘက်ကချစ်ပါမှုတွေရဥပဒေကြောင့်ကိုပဲပြောရမှာကိုမပြောဘဲနဲ့စီးကြော်ပြီးတော့မှချက်လက်တွေနိုင်ငံရေးဆွဆွဲချက်တွေဟာထည့်ပြောထားတာကိုအဓိကထားပြီးတော့မှကံကခဲ့ပါတယ်ကျွန်တော်နိုင်ငံကတော့တရားရုံးရဲ့ဆုံးဖြတ်ချက်တိုင်းပဲမန္တလေးလိုက်နာဆောင်ရွက်နေတယ်ဆိုတာကိုတင်ပြခဲ့ပါတယ
်။တော်ရစုခင်ဗျာဆိုတော့ဂမ်ဘီယာကနိုင်ငံရေးဆွဆွဲချက်တွေပါထည့်ပြောခဲ့တယ်ဆိုပြီးတော့မြန်မာဘက်ကတောင်းခဲ့ပြီးဆိုပါတယ်။ကျွန်တော်နားလဲတာပေါ့နော်ကျွန်တော်နားလဲကြပါမိုင်းလည်းပြေးကြပါ။ဒီကိစ္စကြီးတစ်ခုလုံးကနိုင်ငံရေးကိစ္စပဲမဟုတ်ဘူးလားခင်ဗျာ
။မှန်ပါတယ်ခင်ဗျာဒါနိုင်ငံရေးကိစ္စမှာကျွန်တော်တို့မြန်ပြည်တော်စုမြန်မာနိုင်ငံရဲ့သမိုင်းမှာအချိန်မှမကြုံဘူးသေးတဲ့နိုင်ငံတကာတရားရုံးမှာအကြီးကျယ်အရှက်တကွဲရင်ဆိုင်ရတဲ့အမှုကြီးတစ်ခုဟာနိုင်ငံရေးအခြေခံကြောင့်ဖြစ်ပါတယ်နိုင်ငံရေးအခြေခံကြောင့်ခုတရားရုံးကနိုင်ငံတကာတရားရုံးကဆွတ်ဆိုထားတယ်လို့လူမျိုးတုံးသက်ဖြတ်မှုဒီတနည်းအားဖြင့်ဟိုတကယ်ကိုရည်စွန်းမှုပေါ့နော်အဲ့ရည်စွန်းမှုကြီးဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေခံကိုမူတည်ခြေကအပေါ်မူတည်ပြီးမှဖြစ်လာတာအမှန်ပဲလို့ကျွန်တော်တိကျယုံကြည်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ပါနောက်ဝင်သူဂမ်ဘီယာကမြန်မာဘက်ကနောက်ထပ်လူချိပါချက်တစ်ခုမှာဂမ်ဘီယာဒီဟလာအစ္စလာမ်နိုင်ငံများအဖွဲ့ OIC ကိုစားဒီကိစ္စကိုဆွဲတင်နေလို့မြန်မာဘက်ကဆွဆွဲတယ်ဂမ်ဘီယာဘက်ကတော့သူတို့က OIC ကိုစားလို့တောင်မဟုတ်ဘူးသူတို့ကအချုပ်ချာအနာပိုင်းနိုင်ငံတစ်ခုဟလာဒီစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုအနေနဲ့သူတို့ရဲ့ယက်တိချက်သူတို့သဘောအရာအရာသူတို့လုပ်တယ်လို့ပြောတယ်။ဒါပေမဲ့တစ်ဖက်မှာကြတော့ဒီကိစ္စမှာ OIC ပေါင်းပတ်သက်မှုရှိတယ်ဆိုတော့အားလုံးသိထားပြီးသားကိစ္စပါပဲ။ဆိုတော့ဂမ်ဘီယာဘက်ကသူတို့က OIC ကိုစားလို့တောင်မဟုတ်ဘူး။သူတို့သဘောနဲ့သူတို့လုပ်တာလို့ပြန်ပြီးတော့ခြေပါတဲ့ဟာပြီးရောအားကောင်းတဲ့ခြေပါချက်လို့ပြောနိုင်ပါလား။ဒီပေါ်မှာရောတရားရုံးကဘယ်လောက်ကြီးအလေးထားစဉ်းစားပွဲရှိပါလဲခင်ဗျာ။
ဟုတ်ကဲ့ပါကိုဒီမေးခွန်းอ่ะလေမြန်မာပြည်မှာတော့ OIC လို့ကျွန်တော်တို့ပြောရဲဆိုလို့ရှင်ဟိုစစ်တပ်အဆက်ဆက်ကနေပြီးတော့ဒီမွတ်စလင်မုန်တီးဝါဒဗာညာပေါ့เนาะဆိုပြီးတော့ဒီ OIC လို့ကြားရတဲ့လူတွေကြောက်အောင်လူတွေကို6လန့်ပြီးတော့ OIC ဆိုတဲ့အတန်မျိုး Islamic ဆိုတဲ့အတန်ဟိုစကလုံးနေတဲ့လူတွေကို6လန့်ထားတဲ့အခါကျတော့လူတွေကဒီစကလုံးကိုကြားတာနဲ့ trauma ဖြစ်ပြီးတော့ကြောက်နေစိုးရိမ်နေတာမကောင်းတာကြီးလို့အမြင်မြင်နေတဲ့အမြင်မျိုးရှိရပေါ့နော်အမှန်တကယ်ကဒီနိုင်ငံတကာဥပဒေအရဆိုလို့ရှိရင်ကျမတို့ကဖန်ပါတယ်ဂမ်ဘီယာအနေနဲ့ဒီအမှုကိုဆွဲဆိုတာဖြစ်ပါတယ်တို့ပေမဲ့ဂမ်ဘီယာကလည်းပြောထားပါတယ်ဒါက OIC ကနေပြီးတော့ထောက်ပံ့မှုတွေပါတယ်ရှိရဆိုတဲ့ဟာအဲ့လိုဖြစ်လို့နိုင်ငံတကာဥပဒေရဒါဘာမှပြဿနာမဟုတ်ပါဘူးတကယ်လို့ဒီဂမ်ဘီယာရဲ့တရားစွဲဆိုမှုမှာတခြားနိုင်ငံတွေကပူပေါင်းပါဝင်မှုရှိရဆိုလို့ရှင်အမှုရဲ့သဘောတရားအရာပူတော်မှအားကောင်းတာဖြစ်ပါတယ်နိုင်ငံများများထောက်ခံလေလေဒီအမှုမှာပို့ပြီးတော့ကျမတို့ဟိုအားကောင်းအမှုရဲ့အသွားလာအမှုရဲ့ဒီ argument တွေဟာဆိုလို့ရှင်ပို့ပြီးတော့အားကောင်းလာလေလေဖြစ်ပါတယ်ဒါကြောင့်မို့လို့ကျမတို့ OIC မှမဟုတ်ပါဘူးအခု Netherlands တို့ဒီ Canada တို့ကလည်းဒါဒီအမှုမှာတရက်ပါဝင်သွားမယ်ဆိုပြီးတော့မျိုးကန့်လန့်ထားတာမျိုး ူတွေလောက်ဆောင်နေရမျိုးတွေရှိပါတယ်မော်လ်ဒီဖ်လည်းပါပါတယ်ဆိုတော့ဟိုဆိုလိုချင်တာကဒီဂမ်ဘီယာအနေနဲ့ဥဆောင်ပြီးတင်တယ်ဆိုပေမဲ့တခြားနိုင်ငံတွေကနေပြီးတော့ပံ့ပိုးလို့ရတယ်ပါဝင်လို့ရတယ်ဆိုတဲ့ဟာကိုအဲဥပဒေရဂျီနိုဆိုက်ဥပဒေရကိုတရားရုံးရဲ့ဒီအဲကမ္ဘာတရားရုံးရဲ့ဒီ rules တွေရကိုတားဆီးထားတာမျိုးမရှိတဲ့အတွက်ကြောင့်မို့လို့ဥပဒေရှုထောင့်ကကြည့်မယ်ဆိုရင်ဒါဟာတက်တနာလုံးဝမရှိပါဘူးရှင်
။ဟုတ်ကဲ့ပါခင်ဗျ။အဝင်တွေဒီမြန်မာဘက်ကခြေပတ်ထားတဲ့နောက်တစ်ချက်ကကြတော့ဂမ်ဘီယာကဟလာကိုတိုင်နေတာတော့မဟုတ်ဘူး။convention ရဆိုရင်ကိုယ်တိုင်နစ်နာတဲ့နိုင်ငံကတရားစွဲရမှာပေါ့နော်ဆိုတော့ဂမ်ဘီယာကိုယ်တိုင်နစ်နာတယ်လို့မဟုတ်ဘူးအဲ့ဒါကြောင့်မို့လို့ဒီသဘောတူညီချက်ရတရားစွဲခွင့်မရှိဘူးလို့မြန်မာဘက်ကပြောတယ်ဂမ်ဘီယာကပြောတာကကြတော့ convention အရာကိုပဲသူကလက်မှတ်ထိုးထားတဲ့စာချုပ်ပုံစံနိုင်ငံတူဖြစ်တယ်သူမှာတာဝန်နဲ့ဝန်ကြီးရှိတာကြောင့်သူကတရားစွဲခွင့်ရှိတယ်လို့ပြောတယ်ဆိုတော့ဒီအချက်မှရောဘယ်သူတင်ပြချက်ကပို့ပြီးတော့ဥပဒေချမှာအကောင်းတယ်လို့ပြောလို့ရပါတယ်
ဒီချက်ကရှင်းရှင်းလင်းလင်းပါဒီgenocide convention ရဆိုလို့ရှိရင်ဒါနိုင်ငံတကာဥပဒေတစ်ခုနိုင်ငံတကာစာချုပ်တစ်ခုကိုချိုးဖောက်နေရပေါ့เนาะဆိုလို့ရှိရင် ဒီအထူးသဖြင့်ဒီ genocide convention ပေါ့เนาะဆိုလို့ရှိရင်ဒီချိုးဖောက်တယ်ဆိုတာထက်ဒီစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံအလုံးဟာဒီစာချုပ်တွေကိုဒီဥပဒေတွေကိုလိုက်နာဖို့တာဝန်ရှိပါတယ်။အဲ့ဒီတဲမှာမှအဲ့လိုက်နာရမယ့်အချက်တွေထဲမှာဘာတွေပါတယ်လဲဆိုတော့ genocide ကိုမချိုးဖောက်ရုံနဲ့မကပါဘူး။ကာကွယ်မှုတွေ prevention လုပ်မှုတွေကာကွယ်ဖို့ပြက်ကွက်တာတွေကိုကျွန်တော်တို့အရေးယူမှုတွေအစသဖြင့်ပါပါတယ်။ဆိုတော့ Gambia ကဒီအချက်ကိုအခြေခံပြီးတော့သူတို့ရဲ့ကာကွယ်မှုတာဝန်ပေါ့နော်။သူတို့ပုံမှန်ရှိရဒီစာချုပ်အရာသူတို့နိုင်ငံအပေါ်မှာကြက်ရောက်နေတဲ့ကာကွယ်ပေးရမယ့်တာဝန်ကိုသူတို့ကယူရဲယူရဲလို့သူတို့အယူရပေါ့နော်
။ဟုတ်ကဲ့ပါခင်ဗျာ။ Rodin Sui ခုနပြောသလို Gambia ကနိုင်ငံရဲ့နိုင်ငံဖြစ်သည့်ပစ္စည်းတေချာဘောက်တေချာတဲ့တေချာတဲ့အချက်ကဘယ်လိုမှညင်းများတဲ့အချက်ကတော့ဒီကိစ္စမှာတကယ်တမ်းနစ်နာတာကရိုဟင်ဂျာမျိုးစုမွတ်စလင်တွေဆိုတော့ဘလို့မအောင်ကိုညှင်းလို့မရတဲ့အချက်ပါပဲ။အဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့ဟလာရိုဟင်ဂျာတွေတကယ်ခံစားရတယ်ဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့အချိန်ကမြန်မာနိုင်ငံကလူအများစုရဲ့အမြင်ပြည်ပြည်တော်ဒီဒေါ်ဆန်းစုကြည်ကိုယ်တိုင်တွားပြီးတော့ဦးဆောင်ပြီးတော့ခြေပါခဲ့ခြင်းတုန်းကအမြင်နဲ့အခုစစ်ကောင်စီကဌာနသိမ်းထားတဲ့အချိန်စစ်ကောင်စီကဦးဆောင်ပြီးတော့တွားပြီးတော့ခြေပါတဲ့အချိန်မှာထားတဲ့အမြင်ဟာမြန်မာနိုင်ငံလူအများစုကမှပြောင်းသွားတဲ့ပုံရှိရဲလို့အလူအကျဉ်းချင်းကျွန်တော်နားလည်မိပါတယ်။ဆရာဒီပုံမှာဘယ်လိုသုံးသပ်ပါသလဲ။တကယ်မြန်မာလူအများစုရဲ့ကြောင်းလည်သွားပါသလား။ကြောင်းလည်ဆိုရင်တော့ဘာကြောင်းလို့ဆရာမြင်ပါလဲခင
်ဗျ။ဟုတ်ကဲ့။ကျွန်တော်မြန်မာကဒီအမှုကြီးနယ်သာလန်နိုင်ငံတဟိတ်ကိုမရောက်ခင်2012ကတည်းကစပ်ဖြစ်ကြတယ်နော်။ကနေစပ်တွေ့ရင်ပြည်သူလူထုလို့ပြောတဲ့နေရာမှာဆိုရှယ်မီဒီယာမှာပြောရတဲ့အတန်ဒီပေါ့နော်။ကြည့်လို့ရှိရင်အစပိုင်းမှာတော့ဒီရိုဟင်ဂျာဆိုတဲ့အတုံးတော့ဆာဓမ္မခါတီခဲ့တဲ့ကာလ2012နော်ဟုတ်ပါဘူ
းအ
ဲ့လိုနဲ့လုံရင်လေတခါ NRI ဆိုတာတက်လာတဲ့ခါမှာအဲရိုဟင်ဂျာကနေပြီးတော့ဘင်္ဂါလီဆိုပြီးပြောင်းတဲ့ကိစ္စနော်ဒါကနာမည်ပဲပြောင်းတာဗျကျွန်တော်ကတော့ဟိုနာမည်ကိုရှောက်ပြောင်းတာကျွန်တော်သိသဘောတူတယ်လို့မဟုတ်ဘူးဗျနော်အဲနောက်တခါကဲဒေါ်အောင်ဆန်းအတရားရုံးကိုရောက်ပြီးဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်သွားရှင်းတဲ့ကာလမှာလေဒီဟိုအများစုပေါ်တော့တာမန်လူတို့ပေါ့နော်ကတော့ဟိုအမှုခင်းကိစ္စဟာတပိုင်းနဲ့ဒေါ်အောင်ဆန်းစုကြည်ကိုထောက်ခံရမယ်ဆိုတော့အမြင်အုပ်စုကတစုဖြစ်တယ်အမှုအကြောင်းနေတရားဥပဒေနိုင်ငံတွေကိုဘေးချိတ်ပြီးတော့ဟိုဒေါ်အောင်ဆန်းစုကြည်ကိုထောက်ခံတဲ့အပိုင်းတစ်ပိုင်းနဲ့နောက်တစ်ခါမြန်မာနိုင်ငံပေါ့နော်ဟိုမြန်မာနိုင်ငံကိုယ်နိုင်ငံကိုကတရားခံဖြစ်နေတာကိုထောက်ခံတဲ့အပိုင်းတစ်ပိုင်းနဲ့ဟိုတာမန်လူလူကအဲ့လိုဖြစ်ခဲ့တယ်။နောက်တဖြည်းဖြည်းနဲ့ခုဟို2021 February လောက်ဆက်တက်ကအာနာထပ်သိမ်းပြန်တော့ပြည်သူလူထုဟာစစ်တက်အပေါ်မှာတမိုင်းတလျှောက်လုံးမှာတစ်ခါမှအလောက်ကြီးခါခါတီးတီးနင်းနင်းနာနာမမုန်းမဲနဲ့ပုံဖော်ကြတယ်။အဲ့တော့စစ်တက်ကဘာလုံးလုံးစစ်တပ်ပြောတာလုတာကိုစန့်ကျင်ကြတဲ့လူလူအမြင်ရောက်လာပြီ။ဒေါ်အောင်ဆန်းစုကြည်နာမည်မှိတ်သွားပြီ။တိတိကျကျကျွန်တော်လည်းအဲ့လေပါပဲကျွန်တော်။ဆိုတော့ကျွန်တော်အဲ့လိုမြင်တယ်။ဆိုတော့ကနောက်တစ်ခါပြည်သူလူထုအမြင်မှာအခု NUG တို့ CRPH တို့ကစူးစမ်းမှုတွေကနေပြီးတော့ဒီရိုဟင်ဂျာစကလုံးနဲ့လူမျိုးကရိုဟင်ဂျာလူမျိုးစုရိုဟင်ဂျာအရေးခင်းတွေကိုအရင်တော့ကနားမလဲတဲ့လူကနားလဲအဲ့တော့သူတို့အမြင်လဲပြောင်းနေလို့ကျွန်တော်ကတော့ဟိုကျွန် နော်ဟိုအဝေးတော့အဝေးပေါ့လေကျွန်တော်အဝေးကအဲ့လိုမျို
းဟုတ်ကဲ့ပါဘာဟုတ်ရင်လူကြီးဆိုတော့အခုတကြိမ်နိုင်ငံတင်ပြချက်တွေပြီးသွားပြီဂျာကင်မာဦးနဲ့မဟုတ်ဘူးပြောသလိုဆိုရင်ဒီပီလာထဲမှာယာယီရဲ့ဆုပ်ချက်ဖတ်လာမယ်ပေါ့နော်အခုပြောသွားတဲ့အချက်တွေညီမဘက်ကတင်တာဟိုကမြေဘက်ကတင်တာပြန်ခြေကြတာဒါဒီအားလုံးတစ်ဖက်တင်ပြချက်တွေအားလုံးကိုချုပ်ပြီးတော့မဟုတ်ဘူးသုံးတက်ရင်ဒါကဒီမေးခွန်းကကျွန်တော်တို့ဟို technical question ပေါ့လေတိတ်ပြီးတော့ကြိုပြီးတော့ဟိုတန့်ပြီးတော့ပြီးတဲ့လက်မြင်တွေပြီးပြီးတော့တောင်းချစ်ပါလိမ့်မယ်ဒါပေမဲ့ဟုတ်သူကိုလည်းဒါနဲ့ပတ်သက်ပြီးတော့တကယ်ဘုံကိုကြည့်တဲ့လူပြောင်းနေတယ်အခုတစ်ဖက်ပြောသွားကြတာတင်ပြသွားကြတာဒီကြည့်ရင်ဒီဘက်ကပူအားကောင်းမှုရတယ်လို့မဟုတ်ဘူးဒီ
ဟုတ်ကဲ့အခုဟိုရေပုံရအဖြစ်ခြုံပြီးပြောမှဆိုရှင်ဂမ်ဘီယာဘက်က argument တွေကကောင်းပါတယ်ဒါသူတို့တည်တည်ချာချာပြုစုထားတဲ့ argument တွေပြင်ဆင်ထားတဲ့ argument တွေဖြစ်တယ်ပေါ့နော်ဒါကောင်းတယ်လို့ပြောလို့ရပါတယ်အဓိကဆုံးဖြတ်ချက်ကတော့ကျွန်တော်တို့ပြောသလိုဒီ article 8ပေါ်မှာတရားရုံးကဘယ်လိုမျိုး interpret လုပ်တယ်လဲဆိုတဲ့အပေါ်မှာအခြေခံပြီးတော့ကျွန်တော်ဆုံးဖြတ်ချက်ချသွားမယ်လို့ထင်တယ်ပေါ့နော်အာဆိုတော့ဒီပုံမှာဘယ်သူအကောင်းနဲ့ဘယ်သူအမကောင်းဆိုတာကိုတစ်ထစ်ချပြောဖို့အားခက်တယ်ပေါ့နော်ဒါပေမဲ့ဟိုတစ်ခု argument တစ်ခုချင်းစီကိုသွားကြည့်မယ်ဆိုလို့ရှင်တော့မြန်မာဘက်ကတင်ထားတဲ့ argument တွေကလုံးဝမကောင်းပါဘူးအာဒီဟိုဂမ်ဘီယာဘက်ကတင်ထားတဲ့ဟာတွေကပိုကောင်းတယ်ပေါ့နော်ဆိုတော့ဟို article 8ပုံမှာခြေခံပြီးတော့ဒီအမှုကိုကျွန်မထင်တယ်နောက်ဆုံးအဖြေရသွားမယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့ပါအခုလိုမျိုးဒီချာချာဆုံးမတွေ့တော့ပြေးသွားတဲ့အတွက်โรตินสุยมวินุทุกลงโตเปเจซุติมาเลยคร
ับเนี่ยตามมาเลยครับ
โอเคป่ะเสียหอบ
ဒါကတော့ကိုကျော်ကျော်သိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင်။အခုတော့အချိန်ရသလောက်ကျမတို့ဒီကဘာတလွားခီးသွွားအစီအစဉ်ကိုမဆုမြတ်မုံနဲ့အတူတွားပြီးကြည့်ကြရအောင်ပါ။
ယူကရိန်းနိုင်ငံအနောက်ပိုင်းကအီဇာဆိုတဲ့မြို့လေးဟာချိန်တယ်လက်မှုပစ္စည်းတွေထွက်တဲ့မြို့လေးလို့နာမည်ကျော်ပါတယ်။ဒီမြို့လေးမှာ78ရာစုတွေကစလို့ချိန်တဲရဲ့လုပ်ငန်းတွေကိုမိသားစုအစဉ်အဆက်လက်ဆင့်ကန်လှုပ်လာခဲ့ကြတာပါလက်မှုပညာချိန်တဲလုပ်ငန်းကိုဒီကနေ့အထိလှုပ်ကန်လာကြတဲ့မိသားစုတော်တော်များများမှကိုပိုင်မြေခွက်တွေရှိပြီးတော့ချိန်ပင်တွေကိုစိုက်ပျိုးကြပါတယ်နှစ်တိုင်းအောက်တိုဘာလမကုန်ခင်မှာစိုက်ပျိုးထားတဲ့ချိန်ပင်တွေကိုရိတ်သိမ်းကြလေရှိပါတယ်ရိတ်သိမ်းပြီးချိန်ပင်တွေကိုအခွန်ချွတ်ချိန်ဖြောင့်ချိန်နှန်းခွဲချိန်နှန်းဆွဲစသဖြင့်ချိန်တဲတွေရပ်နိုင်ဖို့အတွက်အစဉ်အဆက်လှုပ်ကြရပါတယ်အရင်ကလက်နဲ့သာလှုပ်ခဲ့ကြပေမဲ့အခုတော့နန်းဆွဲနန်းခွဲနန်းပြလောက်တာတွေကိုဆက်တွေသုံးလောက်ကြပါတယ်ဆက်သုံးတဲ့အတွက်အချိန်ကုန်တက်တာသလိုချိန်တဲတွေကိုပို့ပြီးအနုစိတ်လုံနိုင်ကြပါတယ်ချိန်တဲတစ်ခုဖြစ်လာအောင်အစဉ်အဆက်လောက်ရတာလူအင်အားလိုသလိုလွယ်လဲမလွယ်လှပါဘူးမိသားစုလုပ်ငန်းတွေဖြစ်တာမို့မိသားစုဝင်ကြီးကြီးငယ်ငယ်ချိန်လုပ်ငန်းမှာတက်အားသလောက်ပါဝင်လောက်ကြပါတယ
်တော့တရာရာစ်ပေါ်ရတဲ့ဇမ်လို့ပေါ်စားတဲ့ရောတရာကိုပါတီ4 5ရာစ်နာလီတော့
ဘောဘူရန်နေပြောရမယ်ချိန်ရအောင်ချိန်ပင်စိုက်ပျိုးကြရပါတယ်လူရသည်ဆိုရင်ပေါင်းမြတ်တွေကို၄ကလောက်ရှင်းရပါတယ်ချိန်ပင်တွေကိုနှင်းမကြခင်မှာရိတ်သိမ်းရတယ်ပင်လုံးအရွယ်ရွေးရပါတယ်ပြီးရင်၃နိုင်လောက်ကြောင်လဲပြုတ်ရပါတယ်ပြုတ်ပြီးတာနဲ့ပျက်စီးမသွားခင်အမြန်အခွန်ချွတ်ရတော့အိမ်နီးချင်းတွေကိုပါခေါ်ပြီးတော့ကူညီတောင်းရပါတယ်အခွန်ချွတ်ပြီးတဲ့အခါမှာရာသီဥတုကောင်းရင်အပြင်မှာနေလန်းထားရပါတယ်မကောင်းရင်တော့အိမ်ထဲမှာဂတ်စမီဖို့သုံးပြီးတော့အချောက်ခံရပါတယ်ကတ်တော့ရင်တော့ကုန်ကြစီများတာပေါ့ပြောရရင်ချိန်ရက်လုပ်ငန်းကတော်တော်လေးအဆင့်များလက်ဝင်တဲ့လုပ်ငန်းဖြစ်ပါတယ
်အီဇာမျိုးလေးမှာလူဦးရေ 9,000 လောက်ရှိပြီးတော့အများစုကချိန်တဲ့လုပ်ငန်းကိုမီယိုဖလာအိမ်နွေးမှုလုပ်ငန်းအဖြစ်နဲ့လုပ်ကိုင်ကြပါတယ်မိသားစုတိုင်းမှာကိုပိုင်ထူးခြားတဲ့ချိန်ရက်နည်းတွေကိုအဆင့်ဆင့်လက်ဆင့်ကမ်းလာခဲ့တာနှစ်ပေါင်း150ကျော်ပါပြီမျိုးရဲကအိမ်ဝင်းတိုင်းမှာမိသားစုဝင်တယောက်မဟုတ်တယောက်ချိန်ရက်နေတာကိုမြင်ရနိုင်ပါတယ်
батька робили діди кес бабко робили таймо уже робим то уже так
ကျွန်တော်တို့အဖိုးဖွားတွေလည်းဒီလုပ်ငန်းကိုလုပ်ခဲ့ကြပါတယ်ကျွန်တော်မိဘတွေလည်းဒီလုပ်ငန်းကိုပဲလှုပ်လာခဲ့ကြတာပါမိယိုးဖလာလှုပ်ကင်လာခဲ့ကြတာနှစ်ပေါင်းရာနဲ့ချီရှိနေပါပြီမိဘတွေကသားသမီးတွေကိုပညာလက်ဆင့်ကမ်းသင်ပေးခဲ့ကြတာပါအရင်ကတော့အချိုးမြအများကြီးရခဲ့တဲ့လုပ်ငန်းဖြစ်ခဲ့ပေမဲ့အခုတော့အစားတောက်ဖို့တော့မလောက်တော့ပါဘူးအရင်ကကျင်းတဲ့လုပ်ငန်းကရတဲ့ဝင်ငွေနဲ့ကားတွေအိမ်တွေတောင်ဝယ်နိုင်ခဲ့ကြတာပါအခုကတော့ကိုဗစ်ကြောင့်လုပ်ငန်းဝင်ငွေအတော်လေးထိခိုက်နေပါတယ်
ကိုဗစ်ကရောဂါမဖြစ်ခင်ကယူကရိန်းနိုင်ငံတွေကပြည်တွင်းခီးထွက်သူတွေသာမကနိုင်ငံတကာကနိုင်ငံခြားဧည့်သည်တွေပါချိန်တဲလုပ်ငန်းတွေရှိတဲ့အီဇာမျိုးကိုလာလေကြပါတယ်။ခီးသွားဧည့်သည်တွေကြောင့်ဝင်ငွေကောင်းကောင်းရှာနိုင်ခဲ့တဲ့လုပ်ငန်းတွေအခုတော့ကိုဗစ်ကရောဂါကြောင့်ထိခိုက်နေပါတယ်။ဒါပေမဲ့ချိန်တဲလုပ်ငန်းလုပ်သူတွေကတော့သူတို့လုပ်ငန်းပျောက်ပြတ်မသွားအောင်ဆက်ပြီးကြိုးစားနေကြပါတယ်။
ကျွန်တော
်တို့ချိန်တယ်တွေစရက်ပြီဆိုရင်တော့တထိုင်တည်းအနည်းဆုံး10ခုလောက်ဖြစ်အောင်ရပ်ပါတယ်။တောင်းလို့တာပဲဖြစ်ဖြစ် ဇပွဲတို့ကလထိုင်တို့စူဖာထိုင်ကုန်တို့ပဲဖြစ်ဖြစ်အနည်းဆုံး10ခုလောက်ကိုတထိုင်တည်းလောက်ကြပါလေ
။အီဇာမျိုးကချိန်တဲ့လုပ်ငန်းတွေကယူကရိန်းတို့ရဲ့ဒလိရိုးရာတွေမပြတ်အောင်လဲထိန်းသိမ်းထားကြပါရဲ့။လာဇာမီသားစုရဲ့ချိန်တဲ့အယောင်ဆိုင်မှာရိုးရာပွဲတော်တွေဘာသာရေးအခမ်းအနားတွေမှာပါအသုံးပြုနိုင်မဲ့ချိန်ချင်းတွေပုံစံအစုံရှိပါတယ်
။ Isana Pasco. C'est de la maloisimi, c'est de la velico, c'est semaine de la velico.
ဒီချင်းနောက်ကတော့ Easter ပွဲတော်မှာတုံးမှုဖြစ်ပါတယ်။မိသားစုအရွယ်အလိုက်အကြီးအသေးစိုက်ဆုံရှိပါတယ်။မှုခူးထွက်ရင်ထဲဖို့ချင်းနောက်ဈေးဝယ်ထွက်ရင်ထဲဖို့ချင်းနောက်ဂုံဂုံပြောရရင်အတုပအခမ်းအနားတွေမှာပြင်ဆင်တဲ့အခါတုံးတဲ့ချင်းနောက်တွေအထိရှိပါတယ်
။အရင်ကကဘာလက်ခီးတဲ့တွေနဲ့စီကားနေလေးရှိတဲ့ Easter မျိုးလေးမှာခီးသွားဧည့်သည်တွေနေသွားပြီမဲ့လဲချိန်တဲ့လုပ်ငန်းကဒီမျိုးအတွက်အဓိကဝင်ငွေရှာပေးတဲ့လုပ်ငန်းအဖြစ်ဆက်ပြီးရှိနေပါတယ်။ကျိန်တဲ့ပစ္စည်းအယောင်ဆိုင်တွေမှာအမတ်တရပစ္စည်းလေးတွေကစားလို့မီးဆိုင်တွေ၊ကျိန်ချောင်းတွေနဲ့လှုပ်ထားတဲ့ကလကားတွေအပြင်ဇပွဲကလထိုင်းတို့ပရိဘောဂပစ္စည်းတွေအထိရနိုင်ပါတယ်
။ So me blia to sami taki shikarni korolevski tish de dvikrisa.
Design အစမ်းဆုံးဆိုရင်တော့အဲ့ဒီကလထိုင်းတွေပါ။ကျမတို့ကတော့ဘရင်ထိုင်းနဲ့ခုံးလိုနာမည်ပေးထားပါတယ်။အဲ့ဒီလောက်လက်ရမဆန်းပဲခက်ရိုးရိုးဒီဇိုင်းကြိုက်တယ်ဆိုရင်လည်းရှိပါတယ်။
ခင်မီတိုးတက်နေပြီမဲ့ဝယ်သူအများကသဘာဝအတိုင်းလက်ထရီကိုပိုကြိုက်ကြတယ်လို့လည်းသူကပြောပါတယ်သဘာဝကြတာကဖက်ရှင်ဖြစ်နေပါတယ်တဲ့
ပုံမှန်အဖြစ်ကတော့ချိန်တယ်တွေပေါ်မှာဘာမှထပ်မတုတ်ကြပါဘူးတချို့အယောင်တင်စီတုတ်ထားတာလောက်ပဲရှိပါတယ်အဲ့ဒါဆိုရင်လည်းခက်ပြောင်ပြောင်ဖြစ်သွားတာကလွယ်လို့သူ့ရဲ့သဘာဝကြမှုကပြောင်းမသွားပါဘူးတခါတလေစီးရောင်ခပ်ပါပါတုတ်တာမျိုးတွေတော့ရှိပါတယ်
ဒီဒေသထွက်ချိန်တယ်တွေကသဘာဝအတိုင်းလှနေတယ်လို့သူကတော့ဆိုပါတယ
်ဒီချိန်တယ်တွေရဲ့ထူးခြားချက်ကတော့သဘာဝအတိုင်းဖြစ်နေတာပါချိန်မင်တွေကိုဒီဒေသမှာပဲလုံးဝသဘာဝအတိုင်းစိုက်ပျိုးပါတယ်အယောင်တင်စီတုတ်တာကလွဲလို့အားလုံးသဘာဝပစ္စည်းတွေပါအခုနောက်ပိုင်းအယောင်တင်စီတော့မပါပဲသဘာဝအတိုင်းချိန်တယ်တွေကိုကြိုက်တဲ့သူတွေပိုးပိုများလာပါတယ်
ယူကရိန်းနိုင်ငံအနောက်ပိုင်းမှာနှစ်ပေါင်းရာချီတဲကရှိလာခဲ့တဲ့မိသားစုချိန်တဲ့လုပ်ငန်းတွေကိုဗစ်ကရောဂါကြောင့်ထိခိုက်ခဲ့ပေမဲ့နိုင်ငံတကာခီးသွွားဧည့်သည်တွေပြန်စီကားလာရင်တော့လုပ်ငန်းတွေပြန်ကောင်းလာမယ်လို့မျှော်လင့်နေကြပါတယ်။လောလောဆယ်မှာတော့မိသားစုအဆက်ဆက်လက်ဆင့်ကမ်းလာခဲ့တဲ့ချိန်တဲ့ရဲ့ပညာကိုဆက်ပြီးထိမ့်သိမ်းထားနိုင်ဖို့အီဇာမျိုးကချိန်တဲ့ပညာရှင်တွေစူးစမ်းနေကြပါတယ်ရှင်။ကျွန်မဆွေမြတ်မော်ပါ
။ဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါရှင်။
ရုရှားကအင်းကြီးချင်းယူကရိန်းနိုင်ငံအပေါ်ကျူးကျော်မှု6ရက်မြောက်နေ့ဖြစ်တဲ့အင်္ဂါနေ့မှာယူကရိန်းနိုင်ငံမြို့တော်ကီယက်ရဲ့မြောက်ပိုင်းလမ်းကြောင်းတစ်လျှောက်ရုရှားတပ်ဖွဲ့တွေချီတက်နေတာနဲ့အတူပဲနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ခါခစ်မှာလည်းအင်္ဂါနေ့ကရုရှားရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေတိုးခဲ့ပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်ဖို့ရုရှားဆိုရကပြီးခဲ့တဲ့သတင်းပတ်အတွင်းညွှန်ကြားခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာတော့ရုရှားနဲ့ယူကရိန်းကြားပထမဆုံးအခြေဖြစ်အကျဉ်းသားလဲလှယ်ကြပါတယ်တိုက်ပွဲအရှိန်မြင့်နေတဲ့ကြားမှာပဲပထမဆုံးအခြေဖြစ်နှစ်နိုင်ငံကြားအကျဉ်းသားလဲလှယ်ခဲ့ကြပါတယ်ရုရှားစစ်ဘက်ဆိုင်ရာရဲတပ်ဖွဲ့ဝင်တဦးနဲ့ယူကရိန်းနယ်မြေကာကွယ်ရေးတပ်ဖွဲ့ဝင်5ဦးကိုလဲလှယ်ခဲ့ကြောင်းဆူမင်းဒေတာတွင်ကယူကရိန်းစစ်တပ်အရာရှိတဦးက Telegram ကြေညာချက်တစ်ခုမှာပြောဆိုထားပါတယ်ရှင်အမေရိကန်စံတော်ချိန်မတ်လ1ရက်နေ့အင်္ဂါနေ့ည9နာရီမကြခင်အချိန်တွင်းမှာပဲသမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့သမ္မတပထမနှစ်သက်တမ်းအတွင်းပထမဆုံးအကြိမ်ဖြစ်တဲ့နိုင်ငံတော်အခြေပြမင်ကွန်းပြောဖို့ရှိပါတယ်။ကိုဗစ်ကပ်ဘေးရောဂါနောက်ရုရှားနဲ့ယူကရိန်းစစ်ပွဲတွေကြောင့်ကမ္ဘာကြီးမှာရောအမေရိကန်ပြည်ထောင်စုမှာပါအကျက်တဲတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရချိန်မှာပဲအမေရိကန်သမ္မတရဲ့နိုင်ငံတော်အခြေပြမင်ကွန်းပြောမယ့်အချိန်နဲ့တိုက်ဆိုင်နေပါတယ်ရှင်။
မတ်တန်ကြီးထိုက်ပါရှင်တည်င်းချင်းချုပ်ကိုပြောပြသွားတာပါပုတ်တဖူးနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Darius Smith ပါရှင် VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့သောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ဘေးအန္တရာယ်အတွေ့အကြုံကနေကြေခွေကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.